Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်မတ်လ8ရက်ဗုဒ္ဓနေ့ည9:00နာရီကနေ10:00နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖုံပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညဘက်သတင်းတွေကိုမက်ခင်ဗျူတွေနဲ့ကျွန်တော်ကြော်ကြော်သိကြညာမှာပါအမေရိကန်ရွေးကောက်ပွဲမှာရုရှားကဝင်နောက်ခဲ့တယ်ဆိုတဲ့အပေါ်မတ်လ20ရက်နေ့ကျရင်လွှတ်တော်မှာအများပြည်သူရှေ့မောက်ကြားနာစစ်ဆေးဖို့ရှိပါတယ်။အာဖဂန်နစ္စတန်ကအကြီးဆုံးစစ်ဆေးရုံကိုစစ်သွေးကြွတွေဝင်တိုက်တာကြောင့်လက်ရှိအချိန်ထိသေဆုံးသူ30ထက်မနည်းရှိသွားပါပြီ။ရိုဟင်ညာမွတ်စလင်တွေကြုံတွေ့ခဲ့ရတာဟာလူသားလူပေါ်ကျူးလွန်တဲ့ရာဇဝတ်မှုအဆင့်အထိမြောက်ဖွယ်ရှိတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကပြောလိုက်ပါတယ်။ဒီသတင်းတွေအပေါ်ဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။သတင်းတွေအပြီးမှာတော့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရနယ်မြေအတွင်းတိုက်ပွဲကြောင့်ဒုက္ခသည်တွေရဲ့စာဝတ်နေရေးအခြေအနေနဲ့ပတ်သက်လို့နားဆင်ရမှာက
ကျွန်တော်တို့စာရေးကားတွေပေးတာလို့ငါးပြစ်တာတွေပေးတာလို့စသည်ဖြင့်အဲ့ဒါပေပြီးတချို့လူတစ်ထောင်လောက်ကျော်လောက်ကတော့သူတို့မန္တလေးဘက်ကိုပြန်ဆင်းသွားကြတယ
်မြန်မာနိုင်ငံလူမှုကဲဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ပြောသွားတာပါပြည်စုံကနောက်ပိုင်းမှာကြားကြပါမယ်ဒါ့အပြင်မြန်မာနောင်သတင်းတောက်ချုပ်ကိုဆွေဝင်းပုံမှန်66ကကြီးနဲ့အမှုဖွင့်ခံထားတဲ့အကြောင်းဒီကနေ့ကြားရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့ကိုမြန်မာနိုင်ငံမြို့ကြီးတော်မင်းများမှကျင်းပကြတဲ့အကြောင်းတခါမြန်မာနိုင်ငံလူ့အခွင့်အရေးနဲ့ပတ်သက်လို့ဒီကနေ့ကုလသမဂ္ဂမှာဗားတွေဆွေးနွေးပြောဆိုခဲ့တယ်လဲဆိုတာတွေကိုပါနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မခင်ဖြူထွေးတို့ပြောပြပေးပါမယ်ရှင
်အမေရိကန်ရွေးကောက်ပွဲကိုရုရှားကဝင်နှောက်ခဲ့တာနဲ့ပတ်သက်ပြီးအမေရိကန်အောက်လွှတ်တော်ထောက်လိုင်းဆိုင်ရာကော်မတီမှာမတ်လ20ရက်နေ့ကျရင်အများပြည်သူတက်ရောက်နားထောင်လို့ရတဲ့စုံစမ်းစစ်ဆေးပွဲကိုပထမဆုံးအကြိမ်လုပ်မယ်လို့ကော်မတီဥက္ကဋ္ဌအောက်လွှတ်တော်မတ်ဒေးဗင်းနူနက်စ်ကအင်္ဂါနေ့မှာကြေညာထားပါတယ်အများပြည်သူတက်ရောက်မယ်စစ်ဆေးမှုမှာလာပြီးအစ်စ်ခံမဲ့တဲ့လက်ရှိ FBI ညွှန်ကြားရေးမှူး James Comey လည်းပါပါတယ်။ Hillary Clinton ရဲ့ email ချုပ်တော်ပုံနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုမှာ Comey ရဲ့ပါဝင်မှုနဲ့ပတ်သက်ပြီးအကြီးအကျယ်ငြင်းပွားစရာတွေကရှိထားတာပါ။ဒါအပြင်မျိုးသားလူညွန်ရေး Agency NSA ညွှန်ကြားရေးမှူး Mike Rogers, CIA ညွှန်ကြားရေးမှူးဟောင်း John Brennan တို့လည်းအစ်စ်ခံကြဖို့ရှိပါတယ်။ဒီကြားနာစစ်ဆေးမှုအများပြားကိုအများပြည်သူရှေ့မှာလှုပ်ချင်တယ်လို့ Comey ဥက္ကဋ္ဌ Nunes ကပြောပါတယ်။ဒီကိစ္စမှာပါဝင်ပတ်သက်နေတဲ့ဘက်အားလုံးကဆွဆွဲပြောဆိုထားတာတွေရဲ့ထူးခြားအရေးပါမှုကြောင့်ဒီကြားနာမှုတွေကအများနိုင်တဲ့များအများစုအရေးအတွက်ကိုအများပြည်သူရှေ့မှာလှုပ်သွားကြမှာတယ်လို့ဆိုပါတယ်။လာပြီးအစ်စ်ခံမှုခေါ်ထားတဲ့လူခဏဦးစီးရင်ထဲမှာရှေ့နေဂျိုဟောင်းဆယ်လီယိတ်စ်အမျိုးသားထောက်လွှမ်းရေးညွှန်ကြားရေးမှူး James Clapper တို့လည်းပါဝင်ပြီးလူဝရင်ထပ်ပြီးပြင်ဆင်တိုးချက်ဖြည့်ဆွတ်တာတွေလှုပ်သွားမယ်လို့ကော်မတီဥက္ကဋ္ဌ Nunes ကပြောပါတယ်။အစ်စ်ခံမဲ့လူစီးရင်ကိုပါတီကြီးနှစ်ယောက်စလုံးကလွှတ်တော်အမတ်တွေသဘောတူထားပြီးဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံကမူးမြို့တော်မှာရှိတဲ့နိုင်ငံရဲ့အကြီးဆုံးစစ်ဆေးရုံကိုဆရာဝန်ဟန်ဆောင်ထားသူတွေအပါအဝင်လက်နက်ကိုင်တွေကဒီကနေ့ဝင်ရောက်တိုက်ခိုက်တာကြောင့်လူအယောက်30ထက်မနည်းသေဆုံးပြီးနောက်ထပ်ဒါဇင်ပေါင်းများစွာဒဏ်ရာရသွားတယ်လို့အာဖဂန်ကာကွယ်ရေးဌာနကပြောပါရယ်။အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကဆေးရုံကိုချက်ချင်းဝိုင်းလိုက်ပြီးနိုင်ရီအတော်ကြာတိုက်ပွဲဖြစ်ပြီးတဲ့နောက်ဝင်တိုက်တဲ့လူအားလုံးကိုတုတ်တင်လိုက်ပါရယ်။တိုက်ခိုက်သူတွေဟာကမူးမြို့လယ်မှာရှိတဲ့ဂရင်400ဆက်ဆာရာဒိုခန်ဆေးရုံရဲ့အဓိကဝင်ပေါက်ကိုအရင်ဆုံးအသေးခံဖောက်ခွဲခဲ့တယ်လို့မျက်မြင်သူတွေကပြောပါရယ်။အဲဒီနောက်မောင်းပြန်တနက်တွေလက်ပစ်ဗုံးတွေကင်ချပြီးအသေးခံဖောက်ခွဲရေးဝတ်စုံတွေဝတ်ထားတဲ့လက်နက်ကင်အများပြားကဆေးရုံထဲကိုအတင်းဝင်တိုက်တာပါ။လက်နက်ကင်တွေဟာလူနာတွေနဲ့ဆေးရုံလုံသားတွေကိုပြစ်မှတ်ထားတိုက်ခိုက်ပြီးတဲ့နောက်အာဖဂန်တပ်ဖွဲ့တွေနဲ့ထိတိုက်ပစ်ခတ်ခဲ့ကြပြီးသေဆုံးကုန်တာပါ။အာရစသွေးကြွားတွေအဖွဲ့ကိုတစ်ဆာခံသူတွေကသူတို့လက်ချက်ဖြစ်တယ်လို့ပြောပါရယ်။ဒီဖြစ်အတွင်းမှာဒဏ်ရာရသူတွေကိုတော့အနီနာကဝါစီယာအကဘာခန်အရက်ဖက်ဆေးရုံကိုအရေးပေါ်လူနာတင်ရင်တွေနဲ့ခေါ်ယူသွားခဲ့တယ်လို့မျက်မြင်တွေ့ရသူတွေကပြောပါရယ်။ဒဏ်ရာရသူအများစုကတော့ဆေးရုံအလုပ်သမားတွေဖြစ်ပုံရပါရယ်ရှင
်။အမေရိကန်ဘုတ်ထောက်လွှမ်းရေးအေဂျင်စီ CIA ရဲ့အင်တာနက်ကနေဖောက်ထွင်းခိုးယူနိုင်စွမ်းနဲ့ဆိုင်တဲ့ထောက်မုံများစွာသောမှတ်တမ်းတွေကိုအွန်လိုင်းပေါ်မှာလျှို့ဝှက်သတင်းအချက်အလက်တွေဖွင့်ချတဲ့ WikiLeaks အဖွဲ့ကအင်္ဂါနေ့မှာထုတ်ပြန်လိုက်ပါရယ်။ဒီလိုရကြောင်းလျှို့ဝှက်သတင်းအချက်အလက်တွေကိုလုံခြုံအောင်ထားနိုင်စွမ်းပေါ်အမေရိကန်ထောက်လွှမ်းရေးတိုင်ဝမ်ကြားမှာပို့ပြီးတော့စိုးရိမ်လာနေကြပါတယ်။ဒါပေမဲ့လည်းအခုဖွင့်ချလိုက်ပုံရတဲ့ကိစ္စဟာအမေရိကန်ရဲ့စိုက်ဘာစွမ်းရည်တွေအပေါ်အနိုင်ဆုံးလောလောဆယ်မှာတော့ထူးထူးခြားခြားထိခိုက်စေမှာမဟုတ်ဘူးလို့ထောက်လွှမ်းရေးတာဝန်ရှိသူဟောင်းတွေကပြောပါတယ်။ WikiLeaks website မှာထုတ်ပြန်ထားတဲ့မှတ်တမ်းပေါင်း 8,850 ခုမှာဘယ်လောက်အစ်မှန်ဖြစ်တယ်ဆိုတဲ့အပေါ် VOA အနေနဲ့တိကျအတည်မပြုနိုင်သေးပါဘူး။ဒါပေမဲ့လည်းမှတ်တမ်းအများပြားဟာအစ်စ်တွေဖြစ်ပုံရတယ်လို့စိုက်ဘာလူညိုရင်းဆိုင်ရာကြွမ်းကျင်သူတွေနဲ့ထောက်လွှမ်းရေးတာဝန်ရှိသူဟောင်းတွေကပြောကြပါတယ်။CIA အနေနဲ့ internet ကနေထွန်းဖောက်ဝင်တဲ့နီလန်အများစုကိုထိ ंछ ုံနိုင်စွာလက်လွတ်လိုက်ရပြီလို့ WikiLeaks ရဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။ CIA ရဲ့ internet ထွန်းဖောက်ဝင်ရောက်တဲ့နီလန်တွေကိုအစိုးရ hacker တို့ချို့ကြမှာဖြန့်ဝေခဲ့ပြီးအဲ့ဒီထဲကတယောက်က WikiLeaks ကိုပေးခဲ့တယ်လို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်။အဲ့လိုပေါက်ကြားခဲ့မှုတွေ CIA contractor တယောက်ကိုတန်ရရှိထားတယ်လို့အမြင်ဖော်တဲ့ American ထောက်လွှမ်းရေးတာဝန်ရှိသူတူက VOA ကိုပြောပါတယ်။
အမေရိကန်ပြည်ထောင်စုရဲ့ဒုက္ခသည်လက်ခံရေးအစီအစဉ်နဲ့မွတ်စလင်အများစုနိုင်ငံ6နိုင်ငံကလူတွေကိုပြည်ဝင်ခွင့်ယာယီကန့်သတ်တဲ့သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်ကိုတရားရင်လမ်းကြောင်းကနေကန့်ကွက်ထားတာတွေကိုတော့အခြေသတင်းပတ်ထဲမှာကြားနာဖို့အမေရိကန်ဖက်ဒရယ်တရားရုံးတစ်ခုကညွှန်ကြားထားပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလထဲမှာလက်မှတ်ရေးထိုးခဲ့တဲ့သမ္မတထရန့်ရဲ့မူလအမိန့်ကိုဟာဝိုင်ပြည်နယ်ကအစိုးပိုင်းကတည်းကတရားဝင်ကန့်ကွက်ခဲ့ပေမဲ့ဒီအမိန့်ကိုအစိုးရကတရားဝင်အကောင့်ထဲမပေါ်နိုင်အောင်ဖက်ဒရယ်တရားရုံးတစ်ခုကကန့်ကွက်မိန့်ထုတ်ခဲ့ပြီးတဲ့နောက်မှာတော့ဟာဝိုင်ကကန့်ကွက်တဲ့အမှုလဲဆိုင်ငံ့နေခဲ့တာပါ။အခုတခါဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲသမ္မတကနောက်ထပ်အမိန့်ထပ်မံထုတ်ပြန်လိုက်ပြီးတော့တရားရုံးမှာအစိုးရကယူခံဝင်နေတာကိုလည်းပြန်ရုပ်သိမ်းလိုက်တာကြောင့်အမှုကိုရှေ့ဆက်လုပ်သွားမယ်လို့ဟာဝိုင်ပြည်နယ်ကပြောပါတယ်။နဘစလုံးကသဘောတူတဲ့အချိန်သတ်မှတ်ချက်ကိုအင်္ဂါနေ့ကထုတ်ပြန်ခဲ့တာမှာတော့ဟာဝိုင်အနေနဲ့ပြန်လည်ပြင်ဆင်ဖြည့်ဆွတ်ထားတဲ့သမ္မတအမိန့်ကိုစိန်ခေါ်တဲ့ဒီကန့်ကွက်စာကိုဒီကနေ့ပုံထုနေမှာတင်မှာဖြစ်ပြီးတော့ဒါကိုအစိုးရဘက်ကဒီလ23ရက်နေ့မှာပြန်လည်ခြေပါမှာဖြစ်ပါတယ်။နှစ်ဖက်အပြန်လည်ကြားနာမှုတွေကိုတော့ဒီလ15ရက်နေ့မှာလုပ်သွားမှာပါရှင
် View American Tan ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေကနေဗိုလ်ဒူးညဘက်တရင်းတွေကိုလည်းဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံကရိုဟင်ဂျာမူဆလင်လူနည်းစုတွေကြုံတွေ့ခံစားရတဲ့နှိပ်စက်ညှဉ်းပန်းမှုတွေဟာလူသားမှုအပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုအဆင့်အထိဖြစ်ပေါ်ရှိတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးကဒီကနေ့မှပဲပြောလိုက်ပါတယ်။လူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးတာဝန်ရှိသူတွေကိုမြန်မာနိုင်ငံကဝန်ခွင့်မပြုခဲ့တဲ့အကြောင်းဒါကြောင့်လူ့ခွင့်ရေးမဟာမင်းကြီးရုံးရဲ့အစီရင်ခံစာဟာရိုဟင်ဂျာ8,300လောက်ထွက်ပြေးသွားတဲ့ဘင်္ဂလားဒေ့ရှ်ကိုသွားပြီးတော့ပြုစုရေးသားခဲ့ရတဲ့အကြောင်းထမပြေးနိုင်တဲ့ကလေးတငယ်တွေတကြီးရွယ်တွေအပါအဝင်လူစုလူဝေးလိုက်တပ်ဖြတ်တာရွာလုံးကျအမိရှုပစ်တာပြစ်ခတ်တာလူမျိုးများကိုဖမ်းဆီးတာစနစ်တကျစီစဉ်ပြီးမဒိန်ကျင်တာနဲ့လိမ်မင်းဆိုင်ရာအာဓမလုတ်တာစားနပ်ရိက္ခာနဲ့အစားအစာအရင်းမြစ်တွေကိုရည်ရွယ်ချက်နဲ့ဖျက်ဆီးပစ်တာဆိုတဲ့အထောက်အထားတွေနဲ့အတူထပ်ဆင့်အတည်ပြုတဲ့မျက်မြင်ထွက်ဆိုချက်တွေကိုရခဲ့ပါတယ်လို့လူ့ခွင့်ရေးမဟာမင်းကြီးဇာယစ်ရိုင်အယ်ဟူစိန်ကဒီကနေ့ဂျနီဗာလူ့ခွင့်ရေးကောင်စီဌာနချုပ်မှလုပ်တဲ့အစည်းအဝေးတွင်ပြောသွားပါတယ်။မဟာမင်းကြီးရဲ့အခုလိုပြောဆိုချက်နဲ့ပတ်သက်ပြီးအစည်းအဝေးတက်နေတဲ့မြန်မာကိုယ်စားလှယ်အဖွဲ့ဘက်ကရောမြန်မာအစိုးရဘက်ကပါတုံ့ပြန်ပြောဆိုတာထွက်မလာသေးပါဘူး။
မြောက်ကိုရီးယားကမကြသေးခင်ကပဲပဲ့ထင်းဒုံးကျည်တွေစမ်းသပ်ပစ်လုပ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့တကယ်ပဲအစည်းအဝေးလုပ်ဖို့ရှိပါတယ်။ထိတ်တိုက်ရင်ဆိုင်တွေ့တာမျိုးကိုရှောင်ကြဖို့မြောက်ကိုရီးယား၊ကျန်ကိုရီးယားနဲ့အမေရိကန်တို့ကိုတရုတ်ကတောင်းဆိုထားချိန်မှာပဲအခုလိုလုံခြုံရေးကောင်စီအစည်းအဝေးလုပ်မှာပါ။မြောက်ကိုရီးယားဘက်ကနျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်တာတွေကိုရပ်ဆိုင်ပြီးအပြန်အလှန်အဖြစ်အမေရိကန်နဲ့ကျန်ကိုရီးယားတို့ကပူးတွဲစီရင်လက်ချက်မှုတွေကိုရပ်ဆိုင်ဖို့အတွက်တရုတ်နိုင်ငံသားရဲဝန်ကြီးဝမ်ယီကအဆိုပြုထားပါတယ်။တဖက်ရဲ့လောက်ရတစ်ခုချင်းစီကိုနောက်တစ်ဖက်ကဖြစ်တင်ဝေဖန်ချပြီးဘဘက်ကမှလမ်းမပေးချင်ပဲထိတ်ထိတ်အရှိန်မြင့်မောင်းနေကြတဲ့ရထားတွေလိုဖြစ်နေတယ်လို့ဝန်ကြီးဝန်ကဆိုပါတယ်။အင်္ဂါနေ့မှာမြောက်ကိုရီးယားကဒုံးကျည်တွေပြစ်လို့ဆန်သက်တာကိုကုလသမဂ္ဂကဖြစ်တင်ရှုတ်ချထားပြီးတော့ဒေသတွေမှာလက်နက်အပြိုင်ဆိုင်တက်ဆင်လာမယ့်အရေးကိုသတိပေးထားပါတယ်။ကိုရီးယားဒီမိုကရက်တစ်သမ္မတနိုင်ငံ DPRK ကလူမှုမှာကြီးမားတဲ့လူဝဲချက်တွေမပြည့်မစုံရှိနေချိန်မှာအစိုးရကပဲ့ထိန်ဒုံးကျည်တွေတက်ဆင်မှုအတွက်အရင်းမြစ်တွေကိုလွှဲပြောင်းအသုံးပြုနေတယ်လို့လည်းလွန်ကျွေးကောင်စီရဲ့ဆုံးဖြတ်ချက်မှာဖော်ပြထားပါတယ်ရှင်
။တောင်ကိုရီးယားသမ္မတပါကွန်းလေးကိုရေးယူဖို့ကိစ္စဆုံးဖြတ်ချက်ကိုလာမယ့်တောက်ကြနေ့မှာချမှတ်မယ်လို့တောင်ကိုရီးယားနိုင်ငံရဲ့အမြင့်ဆုံးတရားရုံးကကြေညာလိုက်ပါတယ်။အဲဒီဆုံးဖြတ်ချက်ကိုရုံးမြင့်တန်ကြားကနေတိုက်ရိုက်ထုတ်လွှင့်သွားမယ်လို့လည်းဖွဲ့စည်းပုံတရားရုံးကဒီကနေ့မှပြောပါတယ်။တောင်ကိုရီးယားလွှတ်တော်အမတ်တွေကတော့ပြီးခဲ့တဲ့ဒီဇင်ဘာလကတည်းကသမ္မတဖကွန်းလေးကိုအကျင့်ပြချစားမှုအရှုပ်တော်ပုံနဲ့ရာထူးကနေဖယ်ရှားဖို့မဲခွဲဆုံးဖြတ်ထားတာပါ။ဒါပေမဲ့လည်းတောင်ကိုရီးယားနိုင်ငံရဲ့စနစ်အရလွှတ်တော်ဆုံးဖြတ်ချက်ကိုဖွဲ့စည်းပုံတရားရုံးကနောက်ဆုံးအတည်ပြုရပါတယ်။သမ္မတဖကွန်းလေးရဲ့မိတ်ဆွေတင်ငယ်ချင်း Choi Soon Sil ကသူဦးဆောင်တဲ့ Brighter အဖွဲ့တစ်ခုအတွက်ဒေါ်လာသန်း80ကိုလှူဒန်းငွေလက်ခံရယူတဲ့ပုံစံနဲ့အစိုးရရဲ့မျက်နှာသာရဖို့အပေးယူလုပ်ပြီးတောင်ကိုရီးယားစီးပွားရေးလုပ်ငန်းကြီးတွေစီကနေလက်ငွေယူခဲ့တာမှာဖကွန်းလေးပွန့်ပါဝင်ခဲ့တယ်ဆိုပြီးတော့အဓိကဆွဆွဲခံထားရတာပါ။ဒါအပြင်လူပေါင်း300ကျော်တည်ဆုံးခဲ့တဲ့2014ခုနှစ်ကစီဝါခီးတဲ့တင်ကရိုတင်ပေါ့ပေါ့မှုကိုကင်တွယ်တာမှာပေါ်ဆမှုနဲ့လေသမရဖကွန်းလေးရင်ဆိုင်နေရပါတယ်။
မြောက်ကိုရီးယားနဲ့တန်တမာရေးအငင်းပွားနေတဲ့ကိစ္စကိုမလေးရှားနိုင်ငံကစားခဲ့တာမဟုတ်ဘူးလို့ဝန်ကြီးချုပ်နာဂျစ်ဘရာဇက်ကဒီကနေ့ပြောပါရယ်။မြောက်ကိုရီးယားခေါင်းဆောင်ရဲ့အဖေတူအမေခွဲအကူမလေးရှားနိုင်ငံကွာလာလမ်ပါလေးစိတ်မှာဖေဖော်ဝါရီလ23ရက်နေ့ကလှုပ်ကြံတက်ဖြတ်ခံလိုက်ရတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့နှစ်နိုင်ငံအကြားတန်တမာရေးတင်မာနေတာပါ။ကင်ဂျုံနမ်ရဲ့မိသားစုဆွေမျိုးသားချင်းတွေဟာမျိုးရိုးဗီဇာ DNA နမူနာတွေပေးဖို့တိတ်ကြောက်နေပုံရတယ်လို့လည်းမလေးရှားဝန်ကြီးချုပ်ကပြောပါရယ်။အပြင်းထန်ဆက်ပြီးအငင်းပွားနေတဲ့ကြားမှာပဲမလေးရှားကတော့ မြောက်ကိုရီးယားနဲ့ဆက်ဆက်ညှိနှိုင်းကျင်ဆဲပါပဲလို့လည်းဝန်ကြီးချုပ်ရာဇတ်ကပြောပါတယ်ဒီမှုနဲ့ပတ်သက်ပြီးတော့မျှတာတဲ့ရှင်းလင်းချက်တစ်ခုရတဲ့အထိမြောက်ကိုရီးယားနိုင်ငံတဲကမလေးရှားနိုင်ငံသားတွေကိုတိုင်းပြည်တွေကနေထွက်သွားခွင့်မပြုဘူးလို့မြောက်ကိုရီးယားကအင်္ဂါနေ့မှာကြေညာလိုက်တာကြောင့်တင်းမာမှုပိုဆိုးလာတာပါမလေးရှားကလည်းမြောက်ကိုရီးယားနိုင်ငံသားတွေကိုထွက်ခွာခွင့်မပေးဘဲအလားတူတုံ့ပြန်ထားပါတယ်ရှင
်သမ္မတဒေါ်နယ်ထရမ့်ကိုကန့်ကွက်ဆန္ဒပြကြမယ်အမျိုးသမီးမပါတဲ့တနေ့တားလို့ဆိုရမယ် A day without a woman ဆိုတဲ့ဆန္ဒပြပွဲမှာပါဝင်ဖို့ကြောင်းသွားမှာမဟုတ်ဘူးလို့ဆရာဆရာမတွေကပြောထားတာကြောင့်အမေရိကန်ကအစိုးရကြောင်အများပြားဒီကနေ့ပိတ်ထားရဖို့ရှိပါတယ်။ဒီကနေ့ကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများအနေနဲ့တိုက်ဆိုင်ပြီးတော့အခုဆန္ဒပြပွဲကိုလုပ်ဖို့စီစဉ်ထားကြတာပါ။ပြီးခဲ့တဲ့ဇန်နဝါရီလကဝါရှင်တန်မြို့တော်မှာအမျိုးသမီးများချီတက်ဆန္ဒပြပွဲကိုကမ္ဘာကထပြုစီစဉ်ခဲ့တဲ့အဖွဲ့အစည်းတွေကပဲဒီကနေ့ဆန္ဒပြပွဲကိုစီစဉ်ထားတာပါ။မစ္စတာထရမ့်သမ္မတအဖြစ်ကျန်းသက်စာချင်းဆိုပြီးနောက်တရက်မှာအမေရိကန်နိုင်ငံတဝန်းမြို့အသီးသီးမှာလုပ်တဲ့ချီတက်ဆန္ဒပြပွဲတွေကလူသန်းပေါင်းများစွာပါဝင်ခဲ့ပါတယ်။ဖိလစ်ပိုင်မှာတော့ရပ်ပေါင်းများစွာသောအမျိုးသမီးဆန္ဒပြသူတွေဟာမနီလာမြို့တော်ကအမေရိကန်တန်ယုံရှိကိုကြည်တက်ကြပြီးသမ္မတထရမ့်ပုံပါတဲ့အမေရိကန်အလံအတုကိုမီးရှို့ပြီးတော့ဆန္ဒပြကြပါတယ်။သူတို့ဆိုအားဖြင့်ဆင်းရဲတဲ့နိုင်ငံတွေနဲ့အမျိုးသမီးတွေပေါ်အမေရိကန်ပြည်ထောင်စုရဲ့နေချက်ဘူကြဆုံးမှုမှုဆိုတာကိုဖြိုဖျက်ပေးဖို့ဆန္ဒပြဖိလစ်ပိုင်အမျိုးသမီးတွေကတောင်းဆိုပါတယ်။ကနေဦးတို့ကနိုင်ငံတကာအလုပ်လုပ်သူအမျိုးသမီးများနေ့ကနေအမျိုးသမီးများနေ့အဖြစ်ပြောင်းလဲသတ်မှတ်ထားတာကိုနှစ်စဉ်မလာရှိရနေမှာဆင်နွှဲကြပြီးအမျိုးသမီးအခွင့်အရေးအတွက်ရုန်းကန်တိုက်ပွဲဝင်ကြတာကိုအထိမ့်မှန်ပြူတာဖြစ်ပါတယ်။ဂျာမနီနဲ့တူရကီနိုင်ငံတို့အနေနဲ့နိုင်ငံကြားဆက်ဆံရေးတိုးတက်လာတာကိုမြင်ကျင်ကြပါတယ်လို့ဂျာမန်နိုင်ငံသားရဲ့ဝန်ကြီးဆစ်မာဂါဘရီယက်ကဒီကနေ့ပြောပါတယ်။နိုင်ငံသားသတင်းတပတ်ကြားအငင်းပွားခဲ့ကြပြီးတဲ့နောက်တူရကီနိုင်ငံသားရဲ့ဝန်ကြီးမဲဗလူကာဗူဆိုဂလူနဲ့ဘာလင်မြို့မှာအစည်းအဝေးတစ်ခုလုပ်ပြီးဂျာမန်နိုင်ငံသားရဲ့ဝန်ကြီးကသတင်းတော်တွေကိုအဲ့လိုပြောတာပါ။နိုင်ငံဆက်ဆံရေးကတိတ်ကိုတင်းမာနေပြီးပုံမှန်လို့မဟုတ်တာကြောင့်ဆက်ဆံရေးကောင်းအစဉ်လာကိုအမှတ်ရဖို့တိတ်ရေးကြီးပါတယ်လို့မစ္စတာဂါဘရီယဲကပြောပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့မခင်ဖြူထွေးတို့ကြီးညာပေးခဲ့တာပါရှင်။ VOA မြန်မာပိုင်းစီစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းဆောင်မတွေပဲဆက်ပါမယ်။လောက်ကင်တိုက်ပွဲနဲ့ဒီစစ်ပြေးဒုက္ခသည်တွေရဲ့အခြေအနေကိုအရင်ဆုံးတင်ပြပေးပါမယ်ရှင်။လောက်ကင်စစ်ပွဲကြောင့်ထွက်ပြေးလာကြတဲ့ဒုက္ခသည်တွေကိုအစိုးရနဲ့ပုဂ္ဂလိကပရဟိတအဖွဲ့စည်းတွေပေါင်းပြီးအကူအညီပေးနေပြီးပြန်လည်တည်ငြိမ်လာတဲ့အခါမှာသူတို့ဆန္ဒနဲ့နေရကိုပြန်ပို့မယ်လို့အစိုးရတာဝန်ရှိသူတွေကပြောပါရယ်။အခုလိုလက်နက်ကင်ပဋိပက္ခတွေမြို့ပေါ်ထိရောက်လာတဲ့အတွက်ဒေသခံအယတားပြည်သူတွေကိုပဲထိခိုက်မှုရှိစေတယ်လို့လည်းအစိုးရဘက်ကပြောပါရယ်။အပြည့်အစုံကိုတော့စုံစမ်းမေးမြန်းထားတဲ့မအီတန်စင်ကတင်ပြပေးပါလိမ့်မယ်ရှင်။
လောက်ကင်စစ်ပွဲကြောင့်လောက်ကင်ဒေသခံတွေအပြင်လောက်ကင်ဒေသမှာတွားရောက်အလုံးလုံးနေကြသူတွေဟာလည်းမတည်ငြိမ်မှုတွေကြောင့်ရှမ်းပြည်နယ်အတွင်းနှိစက်ရမျိုးတွေကိုထွက်ပြေးတိမ်းရှောင်လာကြရပါတယ်။ဒီဒုက္ခသည်တွေကိုတော့မြန်မာအစိုးရရဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရချထားရေးဌာနနဲ့တခြားပုဂ္ဂလိကပရဟိတအဖွဲ့တွေကအကူအညီပေးနေပါတယ်။လက်ရှိအကူအညီပေးနေတဲ့အခြေအနေတွေနဲ့ပတ်သက်လို့လူကေပြန်ဌာနအမြင့်တဲ့အတွင်းဝန်ဦးစိုးအောင်က VOA ကိုအခုလိုပြောပြပါတယ
်။လောက်ကင်တော့အလုံးလုံးကင်နေတဲ့အဖွဲ့ကြီးရှိတယ်လေ။ကျွန်တော်တို့အောက်ရောက်ရွာတချို့ကဟုတ်တချို့ဆိုတာကလူကြီးတစ်ထောင်ကျော်လောက်ကပေါ့ကျွန်တော်တို့လာရှုရောက်လာတာပေါ့မန်စုဖုံးကြောင်းပါလေကျွန်တော်တို့တွေရလူငယ်ပြန်အဖွဲ့တွေရနောက်ကျန်တဲ့ပရဟိတတွေဒီသားကအဖွဲ့တွေနဲ့ကျွန်တော်တို့ချက်ပြုတ်တွင်းမွေးအဲ့မှာစောင့်ရှောက်ထားတာပေါ့
ဟုတ်ကဲ့ပါ
ကျွန်တော်တို့စာရေးကားတွေပဲပေးတာလို့ငါးတစ်တာတွေပေးတာလို့စသည်ဖြင့်အဲ့ဒါပေးပြီးတချို့လူတစ်ထောင်ကျော်လောက်ကတော့သူတို့မန်လီဘက်ကိုပြန်ဆင်းသွားကြပြီပေါ့အဲ့တော့လာချူမာတော့300လောက်တော့ကြံသေးတာပေါ့
ပြိပခါတွေငိမ့်သွားတဲ့အခါနေရရင်ကိုပြန်နိုင်ရင်အတွက်ဆောင်ရွက်ပေးဖို့ရှိတဲ့အစီအစဉ်တွေကိုလည်းသူကဆက်ပြောပြပါတယ
်ဟိုသူတို့ရဲ့ရှင်မျိုးသားချင်းတွေဒီမှာနေတယ်အဲတချို့ဒီကဆလာဟိုအောက်ပြည်ကိုပြန်နေတယ်ဆိုလို့ရှိရင်အောက်ပြည်ကိုကျွန်တော်တို့ပြန်သွားတယ်အားလုံးငိမ့်ကြသားရငိမ့်ကြသွားပြီးအေးကြသွားပြီးဆိုလို့ရှိရင်တော့ကျွန်တော်တို့ကလောက်ကိုင်းကိုပြန်ပြီးတော့မှပို့ပေးတာပေါ့ပို့ရတဲ့အခါလည်းကျွန်တော်တို့ကနေပြီးတော့မှဥစွာပို့ပေးတယ်လို့ဟိုမှာနေတဲ့ခိုင်တဲ့အခါမှာလည်းစားစားနိုင်သားရည်ရိတ်ခါနေစရာတဲရစပေါ့ဒီလောက်ကန်ဟိုမှာလဲအလုတ်ကန်ကောင်းတဲ့ခါကျတော့ပြီးခဲ့တဲ့ခေါက်လဲကျွန်တော်တို့သူပြန်လာကြတာပဲပြန်လာတာဖြစ်တဲ့အတွက်အဲ့ပြန်လာတဲ့ခါကျလို့ရှိရင်လဲဟိုဘက်ကပို့လာတော့နောက်ဟိုဘက်ကလိုအပ်တဲ့ရိတ်ခါထောက်ပံ့တာတို့ဒါလေးကျွန်တော်တို့ဆက်လုပ်ပေးပါတယ
်လောက်ကန်ဒေတာတစ်ခုတည်းမှာဒါမကပြိပခါတွေရှိနေတဲ့တခြားရှမ်းကချင်တိုင်းရင်းဒေတာတွေမှာလက်တလုံးအထောက်ပံ့တွေပေးနေတာတွေဒါမကသူတို့စခန်းမှာနေပြီးတော့နေရရင်းကိုပြန်တဲ့အခါမှာအဆင်ပြေအောင်ဖွံ့ဖြိုးရေးတင်နန်းတွေကိုလည်းတင် जा ပေးတဲ့အစီအစဉ်တွေအကြောင်းကိုပြန်လည်နေရချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပြပါတယ
်ထောက်ပံ့ EDC ပေးတာနဲ့အတူတူကျွန်တော်တို့ကတော့ဥက development ကိုဦးတည်သွားတာပေါ့ဒီမှာကက်မင်းမှာနေတုံးမှာအစမဝမ်းကြောင်းတက်အောင်လို့ပါတော့ဒါလေးကျွန်တော်တို့လုပ်နေတယ်ကိုလိုက်ပြီးတော့လေချမ်းနေမှာပချင်မှာရခိုင်မှာ အသံမဝမ်းကြောင်းပညာကြီးအဓိကပေါ့နော်သူတို့ဒီမှာနေနေမျိုးသမီးကြီးမျိုးသားအသံမဝမ်းကြောင်းပညာကြီးရသွားမယ်သူတို့ကတောက်လျှောက်ဒီမှာနေမှာမဟုတ်ပြန်ရမှာလေညမျိုးရှိတာပေါ့ပြန်လာတော့ကိုယ့်အင်ကူပြန်လာမို့ကိုယ့်အင်ကူပြန်လို့မရရင်ကျွန်တော်နေရာပြန်ကြီးတဲ့ကောင်းတဲ့နေရာဆန်ထားတဲ့နေရာကိုသူတို့ကသွားရမှာပေါ့နော်ရရရှိကြတော့လည်းမဖြစ်နိုင်ဘူးဆိုတော့အဲဒါကြောင့်ကျွန်တော်ကဒီမှာနေတော့အချိန်ကုန်မသွားအောင်ဆိုပြီးတော့အများဖြစ်တော့အသံမဝမ်းကြောင်းကြီးပညာကြီးသင်နေကျွန်တော်ကသင်ပြီးဖို့လုပ်တယ်နောက်ပြီးတော့သူတို့စိတ်ပါတယ်လို့ပေါ့နော်တချို့ကလည်းအဲငိမ့်ပြီးရစကြုပ်ပြင်းနေတယ်ပြောတယ်မျိုးသားရကမောင်းပြင်းနေတယ်ဆိုတော့ဆက်ပြင်းမို့အဲ့လိုမျိုးလေးတွေကျွန်တော်တို့မေးပြီးတော့လုပ်လိုက်ရှိတယ်
လောက်ကင်ဒေတာမှာတက်မတော်တက်ဖွဲ့တွေကလက်ရှိမှာလုံခြုံရေးတည်ငြိမ်ရေးအတွက်ဆက်လက်ဆောင်ရွက်နေပါတယ်လက်ရှိမှာတော့စေပေးဆောင်စခန်းစုစုပေါင်း17နေရာရှိပါတယ်လာရှုမှာ1နေရာတီပေါင်းမှာ1နေရာနံပါတူမှာ6နေရာမူဆဲမှာ2နေရာကွတ်ခိုင်မှာ1နေရာရှိပြီးတော့ဒီညနေအထိစီးရင်အိမ်တော်စုပေါင်း593စုလူပေါင်း2300ကျော်ထွက်ပြေးတင်ဆောင်လာကြပါတယ်ဒီလိုပဋိပက္ခတွေဖြစ်တဲ့အခါမှာတကယ်စေပေးတဲ့တိုက်ခိုက်ခံတွေကိုခံစားရတာကတော့ပြည်သူတွေဖြစ်တဲ့အတွက်အမြန်ဆုံးငြိမ်းချမ်းရေးရစေခြင်းတဲ့အကြောင်းကိုနိုင်ငံတော်သမ္မတရုံးပြောခွင့်ရဦးစောထေကပြောပြပါတယ်
ဒီမှာဖြစ်တဲ့အခါမှာအတောင်ပြတ်ချက်တွေအမျိုးမျိုးပြောကြတယ်ပေါ့တကယ်မျိုးပေါ်ဒီမှာဝင်ရောက်တိုက်ခိုက်တဲ့အခါမှာတကယ်ဒီစစ်ပေးတံတိုက်ပွဲတံဆန်စားရတာတော့ဌာနေဒီမျိုးလေဆိုရင်ဌာနေဆိုတာအဲ့မှာအဋ္ဌိသမားရှိတဲ့ကိုကန့်နေရှိတယ်ဆိုကိုကန့်နေဒေကြဒေကြအဲ့လိုမျိုးဒုက္ခရောက်ကြဖြစ်တယ်အဲ့ဒါရင်အဋ္ဌိသမားရောက်ရှိနေတဲ့ကျန်တဲ့တိုင်းသားကျွန်တော်တို့နိုင်ငံလူနိုင်ငံသားတွေဒုက္ခရောက်ကြရတယ်ပေါ့အဲ့တော့ကျွန်တော်တို့ဟိုဘက်မှာတချို့သောအဖွဲ့တွေပြောနေတဲ့စကားတွေရှိပါတယ်။ဟိုတော့ဒီမှာစစ်စင်ရေးတာဝန်ဆောင်ရနေတဲ့အတွက်ဒီမျိုးပေါ်လာတိုက်တယ်ဆိုတော့အကြောင်းပြချက်ဒါကကျွန်တော်တို့ကြွမနိုင်ဒီဝီနဲ့ရှုပ်ဆိုတဲ့သဘောမျိုး
လောက်ကန်စစ်ပွဲကြောင့်ဒေသခံတွေနဲ့အလုသမားတွေဟာမြန်မာနိုင်ငံပြည်တွင်းကိုဝင်ရောက်ထွက်ပြေးတင်းချောင်သူတွေရှိတယ်လို့တရုတ်နိုင်ငံတဲကိုဝင်ရောက်ခုံလုံသူတွေရှိတယ်လို့လည်းသိရပါတယ်လောက်ကမျိုးပေါ်မှာတော့တိုက်ပွဲတွေမရှိတော့ဘဲအစိုးရလုံခြုံရေးတပ်ဖွဲ့တွေကမြို့ကိုထိန်းချုပ်ထားတာမို့ပုံမှန်နှိပါအခြေအနေပြန်ရောက်နေပြီလို့ဆိုရမှာပါကိုကလက်နက်ကင်တပ်ဖွဲ့တွေကိုမြန်မာစစ်တပ်ကအနီးနားတစ်ဝိုက်လိုက်လံရှင်းလင်းနေတာကြောင့်လောက်ကင်မြို့နီးတရုတ်နယ်စပ်တစ်ဝိုက်မှာတော့ဒီကနေ့ဒီတိုက်ပွဲတွေဆက်ဖြစ်နေပါသေးရဲ့ရှင်
။မိုက်အီတန်စင်တင်ပြပေးခဲ့တာဖြစ်ပါရဲ့ရှင်။အခုဆက်လက်ပြီးတော့ဒီကနေ့ကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့ကိုမြန်မာနိုင်ငံမြို့ကြီးအတော်များများမှလည်းကျင်းပကြတဲ့အကြောင်းတင်ပြပေးခြင်းပါတယ်။မြန်မာအမျိုးသမီးတွေအနေနဲ့အာရမပြုကျင့်ခံရမှုနဲ့အကြမ်းဖက်တွေအကြမ်းဖက်မှုတွေပုံစံအမျိုးမျိုးနဲ့ဒီရင်ဆိုင်နေကြရဆဲဖြစ်ပြီးထိရောက်တဲ့ဥပဒေရဲ့အကာအကွယ်ပေးမှုမရကြတာဟာအမျိုးသမီးရေးဆောင်ရွက်မှုတွေမှာအဓိကစိန်ခေါ်မှုဖြစ်တယ်လို့အမျိုးသမီးရေးလှုပ်ရှားသူတွေကထောက်ပြကြပါတယ်ဒီကနေ့မတ်လ၈ရက်နေ့မှာကြာရောက်တဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့ကိုနိုင်ငံတကာမှာလိုပဲမြန်မာအမျိုးသမီးတွေကလည်းတက်တက်ကြွကြွပါဝင်လှုပ်ရှားနေကြတာပါဒီသတင်းပြေစုံကိုတော့ VOA သတင်းတော်မမမြင့်ခိုင်ကသတင်းပေးပို့ထားပါတယ်ရှင်
Behold for change ပြောင်းလဲဖို့အတွက်ရဲရင်စိုးဆိုတဲ့စောင်းပုံးနဲ့မတ်လ၈ရက်နေ့မှာကြာရောက်တဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးနေလှုပ်ရှားမှုတွေကိုနေပြည်တော်ရန်ကုန်မန္တလေးစတဲ့မြို့ကြီးတွေအပါအဝင်အခြားမြို့တွေမှာလည်းကျင်းပနေကြပါတယ်။အစိုးရတက်လက်ထက်အပြည်ပြည်ဆိုင်ရာအမျိုးသမီးနေမှာနိုင်ငံတော်အဆင့်အခမ်းအနားအပါအဝင်အမျိုးသမီးအရေးလှုပ်ရှားမှုရက်သက်သပတ်တွေပြုလုပ်လာတဲ့အပေါ်အားရပေမဲ့မြမအမျိုးသမီးတွေအနေနဲ့လက်ရှိမှာအာဓမပြုကျင့်ခံရမှုတွေအပါအဝင်အကြမ်းဖက်မှုတွေကိုပုံစံအမျိုးမျိုးနဲ့ကြုံတွေ့နေရဆဲဖြစ်တယ်လို့အမျိုးသမီးအရေးလှုပ်ရှားသူတွေကထောက်ပြကြပါတယ်။အမျိုးသမီးတွေအနေနဲ့ရုပ်ပိုင်းဆိုင်ရာနဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေခံကြရသလိုထိရောက်တဲ့ဥပဒေရဲ့အကာအကွယ်ပေးမှုလည်းမရတာကြောင့်အစိုးရတာဝန်ရှိသူတွေရဲ့ဆောင်ရွက်မှုတွေအပေါ်သိပ်အားမရဘူးလို့ Triangle Woman အဖွဲ့ကမခင်လေးကပြောပါတယ်။
ကျမတို့အမျိုးသမီးတွေကိုပတ်ဝန်းကျင်ကပေါ့နော်ဒီအကြမ်းဖက်မှုတွေလုပ်တဲ့ကိစ္စတွေကိုဥပဒေပိုင်းအရပဲဖြစ်စီပေါ့ပို့ပြီးတော့တိတိယယောက်လောက်ကန်ဆောင်ရွက်ပေးနိုင်ဖို့မှလည်းအားနည်းနေတာလည်းကျမတို့စိန်ခေါ်မှုလို့ပြောလို့ရပါတယ်။ကျမတို့ရဲဖက်ဖွဲ့စည်းတွေအမျိုးသမီးတွေအနေနဲ့ဆံဖက်မှုကိစ္စတွေကိုတောင်းရင်ရှိရတဲ့တွင်နဲ့တတိယဆောင်ရွက်ပေးဖို့ကျမတို့တိုက်တိုက်တွန်းတွန်းတွင်တွင်ရဲဥပဒေတွေတစ်ချက်ပို့ပြီးတော့ကောင်းမွန်တဲ့ဥပဒေကြီးချမ်းပေးဖို့တွင်တွင်နေပြီနဲ့စိတ်ပြီးတော့ဟိုတောင်းရင်ရှိတဲ့သူတွေဘက်ကဆောင်ရွက်မှုကြတော့ကျမတို့အားမရနိုင်တယ်လို့ဖြစ်ရပါတယ
်။ NLD အစိုးရလက်ထက်မှာမြန်မာအမျိုးသမီးတွေရဲ့နိုင်ငံရေးကဏ္ဍမှာပါဝင်မှုဟာပြီးခဲ့တဲ့အစိုးရလက်ထက်နဲ့ရှင်ရင်များလာပေမဲ့အမျိုးသမီးတွေအနေနဲ့ခေါင်းဆောင်မှုအခမ်းကဏ္ဍတွေမှာပါဝင်မှုကတော့နည်းနေဆဲဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့ဆီယမဒေါ်တန်းမြင့်အောင်ကတော့အမျိုးသမီးတွေအနေနဲ့ကိုယ်စွမ်းရည်အပေါ်ယုံကြည်မှုရှိဖို့လိုတယ်လို့ဆိုပါတယ
်အမျိုးသမီးနဲ့အမျိုးသားဆိုတာဟာသူကဟိုဇီဝကမ္မပိဒအရာပဲဒါဟိုခွဲခြားမှုရှိတာလေအဓိကအရေးကြီးတာကတော့စိတ်ဓာတ်တွေပါပဲစိတ်ဓာတ်တွေပါပဲအဲ့မှာဘောနော်ငါတို့ကတော့အမျိုးသမီးမို့လို့ငါတို့ကတော့အမျိုးသမီးမို့လို့အမျိုးသားများလောက်မစွမ်းဆောင်နိုင်ဘူးဆိုတဲ့စိတ်မျိုးနောက်တစ်ခါကျတော့မိမသားမို့အငယ်တယ်ဆိုတာမျိုးပေါ့ဟိုအဲ့ဒါမျိုးကိုအမျိုးသမီးတွေလုံးဝမထတဲ့ကိစ္စပါ။ဘာလဲဆိုတော့ဟိုလူတိုင်းလူတိုင်းမှာကိုယ်ပိုင်စွမ်းအားရှိတယ်။
ီးခဲ့တဲ့ရက်ပိုင်းကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတော့အမျိုးသမီးတွေအနေနဲ့အခွင့်အရေးတောင်းဆိုရုံနဲ့မကပဲတာဝန်ယူမှုကိုပါအခွင့်အရေးတည်းအဖြစ်ရှုမြင်ကြဖို့တိုက်တွန်းခဲ့တာလည်းရှိပါတယ်မြန်မာအမျိုးသမီးတွေဟာမိသားစုတွင်မှာရောလုပ်ငန်းခွင်တွေမှာပါတာဝန်ယူမှုရှိကြပေမဲ့အမျိုးသမီးတွေအပေါ်ခွဲခြားဆက်ဆံခံရတာတွေအကြမ်းဖက်ခံရတာတွေကိုထိထိရောက်ရောက်အရေးယူဖို့အတွက်တော့အာဏာရအစိုးရမှအပြည့်အဝတာဝန်ရှိတယ်လို့အမျိုးသမီးအဖွဲ့ချုပ်မြန်မာနိုင်ငံ WLB ရဲ့အကြံပေးအဖွဲ့ဝင်မတင်းတင်းအောင်ကပြောပါတယ
်ကိုယ့်ရဲ့မိသားစုမှာတာဝန်မှုအပြည့်ရှိတဲ့အမျိုးသမီးတွေကဒါပေမဲ့လည်းခုနပြောတဲ့ဟလာအမျိုးသမီးခွင့်ရချုပ်ဖောက်ခံရတာတွေအလုပ်ခွင့်မှာနော်အကြမ်းဖက်ခံရတာတွေစော်ကားခံရတာတွေတော့သူတို့မလုံခြုံမှုတရားဥပဒေစိုးမိုးမှုမရှိတဲ့ကြောင့်မလို့လဲလမ်းပေါ်မှာလည်းလောကမလုံခြုံမှုတွေဖြစ်နေဆိုအဲ့လိုမျိုးတွေကြတော့အမျိုးသမီးတွေကကိုယ့်ဟာကိုယ်တာဝန်ယူပြီးတော့မှလုပ်လို့မရဘူးနော်ဆိုတော့တာဝန်ယူမှုကဘယ်မှာလာလဲဆိုအဲ့ပြည်သူလူထုကအဲ့အမျိုးသမီးတွေကိုယ်တိုင်ကိုယ်ကမဲပေးရွေးချယ်ထားတဲ့ဟလာဒီအစိုးရတည်းမှာလောက်ပိုင်ခွင့်အာဏာရှိရဲ့အစိုးရချက်ကတော့တင့်ကြော်လျှပ်ပတ်တဲ့ဥပဒေတွေကိုပြဋ္ဌာန်းပြီးတော့မှဒီအမျိုးသမီးတွေကိုဟလာအခွင့်အရေးတွေပို့ပြီးတော့မြင့်တင်ပေးဖို့တော့ဒီမျိုးသမီးတွေအကျန်းဖက်မှုခံရတဲ့ဥပဒေတွေကိုနော်ဥပဒေတွေကိုလည်းပြဋ္ဌာန်းပြီးတော့မှတကယ်ပဲတရားဥပဒေစိုးမိုးမှုရှိအောင်အပြစ်ရှိတဲ့လူတွေကိုတကယ်ပဲပြစ်ဒဏ်ကိုတိတိယောက်ပေးအောင်ဒါတွေကအစိုးရတွေမှာတာဝန်ရှိတ
ယ်။မြန်မာအမျိုးသမီးတွေရဲ့စွမ်းဆောင်ရည်နဲ့သူတို့ရဲ့အခမ်းကဏ္ဍကိုမြင့်တင်ဖို့အတွက်အခုအပတ်ထဲမှာအမျိုးသမီးများရက်တတပတ်အနေနဲ့အစိုးရကသတ်မှတ်ပေးပြီးအမျိုးသမီးရေးလှုပ်ရှားမှုတွေလှုပ်ဆောင်နေသလို2019ခုနှစ်အပြည့်ပြည့်ဆိုင်ရာအမျိုးသမီးရေးလှုပ်ရှားမှုတွေမှာအမျိုးသားတွေတချို့လည်းအမျိုးသမီးတွေကိုစာနာနားလည်တဲ့အနေနဲ့ပါဝင်လှုပ်ရှားနေတာလည်းတွေ့ရပါတယ်ရှင်
။မမမြင့်ခိုင်တင်ပြပို့ခဲ့တာဖြစ်ပါတယ်။အခုတော့မြန်မာနိုင်ငံနဲ့ပတ်သက်လို့ဒီကနေ့ကုလသမဂ္ဂဆွေးနွေးပွဲမှာဘာတွေပြောဆိုခဲ့တယ်လဲဆိုတာကိုကြည့်ကြရအောင်ပါရှင်။ရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာတွေအပေါ်အကြမ်းဖက်ချိုးဖောက်မှုတွေကိုစုံစမ်းရေးကုလသမဂ္ဂကော်မရှင်ဖွဲ့စည်းဖို့နဲ့မြန်မာနိုင်ငံအတွင်းမှာကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာယုံဖွင့်လင်းခွင့်ပေးဖို့လူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးကဒီကနေ့တောင်းဆိုလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့34ချိန်မြောက်ကုလလူ့အခွင့်အရေးကောင်စီညီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအခုလိုပြောဆိုသွားတာဖြစ်ပါတယ်။အပြည့်အစုံကိုတော့မတ်တင်ကြီးထိုက်စူးစီးတင်ပြထားပါတယ်ရှင်
။ရခိုင်ပြည်နယ်တွင်းကအကြမ်းဖက်မှုတွေဟာစိုးရိမ်စရာအနေအထားရှိနေတာကြောင့်ကုလသမဂ္ဂအနေနဲ့စုံစမ်းရေးကော်မရှင်တရက်ဖွဲ့စည်းဖို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးဇီယက်ရာအက်အယ်ဟူစိန်ကဒီကနေ့ကုလလူ့အခွင့်အရေးကောင်စီညီလာခံမှာတိုက်တွန်းလိုက်ပါတယ်
။ The severity of the reported violations against a backdrop of severe and non-standing persecution appears to me to amount to possible commission of crimes of against humanity which
ချိုးဖောက်မှုနှစ်ပေါင်းများစွာဖြစ်လာတဲ့နှိစက်ညှဉ်းပန်းမှုအခြေအနေနဲ့လူ့အခွင့်အရေးချိုးဖောက်မှုစိုးစိုးဝါးဝါးတွေဖြစ်နေတဲ့တဲ့နေရာကျွန်တော်တို့တော့လူသားတွေဘောကျွတ်လို့နဲ့ရာဇဝတ်မှုစင်တီမျောင်းနိုင်မှာရှိပြီးဒါကနိုင်ငံတကာရာဇဝတ်တရားခုံရုံး ICC ကကင်တွယ်ဆောင်ရွက်ခွင့်ရှိတဲ့အခြေအနေဖြစ်ပါတယ်။ဒါကြောင့်လဲရိုဟင်ဂျာတွေဘောအကြမ်းဖက်မှုတွေအထူးသဖြင့်2016ခုနှစ်အောက်တိုဘာ9ရက်နေ့နောက်ပိုင်းလူညုံရေးဆောင်ရွက်ချက်တွေကိုအနည်းဆုံးတော့စုံစမ်းရေးကော်မရှင်တရားဖွဲ့စည်းဖို့လူ့အခွင့်အရေးကောင်စီကိုကျွန်တော်တောင်းဆိုပါတယ်။နောက်ပြီးတော့နိုင်ငံတွင်းမှာလူ့ခွင့်ဆိုင်ရာကုလသမဂ္ဂယုံဖွင့်လှစ်ခွင့်ရဖို့ကိုလည်းထပ်မံပြီးတောင်းဆိုလိုပါတယ်
။နှစ်ပေါင်းများစွာအငင်းပွားပွဲဖြစ်နေတဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်ကမွတ်စလင်တွေအရေးဖြစ်ရှင်းဖို့ရည်ရွယ်ချက်နဲ့မြန်မာအစိုးရဘက်ကကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ကိုဖွဲ့စည်းထားသလိုဒုတိယသမ္မတဦးမြင့်စွေခေါင်းဆောင်နဲ့မောင်တော်ဒေသစုံစမ်းစစ်ဆေးရေးကော်မရှင်ကိုလည်းဖွဲ့စည်းဆောင်ရွက်နေတာဖြစ်ပါတယ်။ကုလသမဂ္ဂလူ့ခွင့်ဆိုင်ရာမဟာမင်းကြီးZiyad Ra'ed El Hussein ရဲ့ကုလစုံစမ်းရေးကော်မရှင်တရဖွဲ့စည်းဖို့တိုက်တွန်းချက်အပေါ်မှာတော့ကိုပြာနာဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်ဦးအေးလွင်ကသဘောထားမှတ်ချက်ပေးဖို့ညင်ပါတယ်။ဒါပေမဲ့ကိုပြာနာဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ကရခိုင်ရေးဖြည့်ရှင်ရေးအကြံပြုချက်အစီရင်ခံစာကိုဒီအပိုင်းအတွင်းမှာပဲမြန်မာအစိုးရကိုတင်ပြဖို့ရှိတယ်လို့သူကပြောပါတယ်
။ကျွန်တော်တို့ကတော့သဘောထားမှာမပေးသေးဘူးဆရာမရေနော
်။
ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကြားပြအစီရင်ခံစာထွက်ဖို့ရှိပါတယ်။အဲ့တော့ကြပ်တ်အစီရင်ခံစာလေးတွေမှာတရားမျှတနဲ့ဟိုအကောင့်ဆုံးဖြစ်အောင်ဘယ်လိုလုပ်မယ်ဆိုတာလေးတွေကိုအကြံပေးဖို့ရှိပါတယ်ကျွန်မရဲ့အဲ့ဒါကြပ်ပိုင်းအတွက်ထွက်မှာပါအဲ့ဒါမထွက်ချင်ချင်တော့ကျွန်တော်တို့ဘာမှ comment ပြဖို့မရှိပါဘူးဟိုရခိုင်ပြည်တစ်ခုလုံးဖွံ့ဖြိုးတိုးတက်ရေးအတွက်ကိုဘယ်လိုကျွန်တော်တို့လုပ်ရင်ကောင်းမယ်ဆိုတာပေါ့နော်အဲ့ဒါကိုကျွန်တော်တို့ခြုံငုံပြီးတော့အစိုးရကိုအကြံပြုမှာပါခင်ဗျာ
ဆွစ်ဇာလန်နိုင်ငံဂျီနီဗာမှာကျင်းပနေတဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့34ချိန်မြောက်နှစ်ပတ်လည်ညီလာခံမှာတင်သွင်းတဲ့မြန်မာနိုင်ငံရခိုင်ဒေသအခြေအနေဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးရဲ့နှစ်ပတ်လည်အစီရင်ခံစာကိုတော့ မြန်မာနိုင်ငံတွင်ဝင်ရောက်ခွင့်မရတဲ့အခြေအနေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ပြီးပြုစုရေးသားခဲ့တာလို့လည်းပြောဆိုသွားပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရဲ့နှစ်ပတ်လည်အစီရင်ခံစာနဲ့ပတ်သက်လို့တော့မြန်မာအစိုးရဘက်ကတုံ့ပြန်ချက်ထွက်ပေါ်မလာသေးပါဘူးရှင်။
မတင်ထိုက်တင်ပြခဲ့တာပါရှင်အခုတော့မြန်မာနောင်သတင်းတော့ချုပ်ကိုဆွေဝင်းပုံမှန်66ဂါဂျီနဲ့အမှုဖွင့်ခံထားတဲ့အကြောင်းကိုတင်ပြပေးပါမယ်လူမှုကွန်ရက် Facebook စာမျက်နှာပေါ်မှာမြန်မာနောင်သတင်းဌာနအယ်ဒီတာချုပ်ကိုဆွေဝင်းရေးသားချက်ကိုအမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့အထက်မြန်မာပြည်မန်မှဘာသာအဖွဲ့ဝင်တူကဆက်သွယ်ရေးပုံမှန်66ဂါဂျီနဲ့မနေ့ကအမှုဖွင့်တရားစွဲဆိုလိုက်ပါတယ်ဒါနဲ့ပတ်သက်လို့ကိုဆွေဝင်းဟာရေးသားချက်အပေါ်တောင်းပန်မှာမဟုတ်ပဲတရားစွဲဆိုမှုအပေါ်ရင်ဆိုင်သွားမှာဖြစ်တယ်လို့တုံ့ပြန်လိုက်ပါတယ်အခုလိုအယ်ဒီတာချုပ်ကိုဆွေဝင်းကိုတရားစွဲဆိုတဲ့အပေါ်မှာဝေဖန်မှုတွေလည်းရှိနေပါတယ်ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်
မျိုးပနာတော်တော်ဆောက်လျှောက်ရေးအဖွဲ့ထက်မြန်မာပြည်မန်မာဘာသာအဖွဲ့ဝင်တဦးဖြစ်တဲ့ကိုကျော်မျိုးစီကမြန်မာနောင်အေရီယာချုပ်ကိုဆူဝင်းကိုမန္တလေးမဟာအောင်မြေအမှတ်ကွန်ရေစကန်မှာမလ9ရက်နေ့ကပုံမှန်6ကြောက်ဂါကြီးနဲ့အမှုဖွင့်ခဲ့ပါတယ်။ကိုဆူဝင်းဟာ၎င်းရဲ့ဘာကောင်းဆိုတဲ့ Facebook အကောင့်မှာရွေးကောက်ပွဲအပြီးတန်တိတ်သွားတဲ့မဘာသာပြန်လာပြီးဥယျသူပါရာဇိကကြပြီးရဟန်းဘဝနိတိတန်သွားပြီးဖြစ်တဲ့အကြောင်းကိုရေးသားခဲ့တဲ့အပေါ်ဥယျသူကိုစားမန်မဘာသာအဖွဲ့ဝင်တဦးဖြစ်တဲ့ကိုကျော်မျိုးရွှေကအခုလို6ယောက်ဂါကြီးနဲ့အမှုဖွင့်လိုက်တာဖြစ်ပါတယ်။အခုလို့မှုဖွင့်တာနဲ့ပတ်သက်လို့အေဒါချုပ်ကိုဆူဝင်းကတရားဥပဒေတိုင်းတန်ရေးဆိုင်သွားမှာဖြစ်တယ်လို့ပြောလိုက်ပါတယ်
။ဟာဖြစ်ပေါ်လာတဲ့အတိုင်းကျွန်တော်တို့တွေဒါရဲဝံဝရင်ဆိုင်မှုအတွက်ဒါရဲတင်းနေရင်ဆိုင်ပဲဥပဒေဆိုတာ6ယောက်ကာကြီးကိုကျွန်တော်လက်မကြိုက်ဘူးဒါပေမဲ့လည်းဥပဒေတစ်ခုရှိမယ်ဆိုလို့ရှိရင်အဲဥပဒေနဲ့ပတ်သက်ပြီးတော့ဘယ်လူအဖွဲ့အစည်းမှဖြစ်ဖြစ်เนาะရင်ဆိုင်ရမှာပဲဒါဥပဒေဆိုတာလူအဖွဲ့အစည်းတွေအင်တာအရေးကြီးတယ်ဒါကြောင့်မလို့ဥပဒေကိုကြိုက်တယ်ဖြစ်စေမကြိုက်တယ်ဖြစ်စေရင်ဆိုင်ရမှာပဲဒီဥပဒေကိုမကြိုက်လို့ရှိရင်တော့ဒီလူအဖွဲ့အစည်းကလည်းကျွန်တော်တို့ထွက်ခွာသွားဖို့ရှိတယ်
လက်ရှိအစိုးရအသစ်လက်ထက်မှာတော့6ယောက်ကာကြီးနဲ့တရားစွဲဆိုခံရသူအယောက်50အထိရှိလို့လာပါပြီ6ယောက်ကာကြီးကိုပြင်ဆင်ဖို့ကြိုးစားနေကြသူတွေကလည်းရှိနေပါတယ်ဆောက်ကြောက်ကာကြီးကိုပယ်ဖြတ်ပြင်ဆင်ခြင်းမပြုပါကအခုလိုတရားစွဲဆိုမှုတွေဆက်လက်ရှိနေဦးမှာဖြစ်တယ်လို့သတင်းစာဆရာဦးစီသူအောင်မြတ်က VOA ကိုခုလိုပြောပါတယ
်အခုကတော့ဟိုအရေးသားတွေဆိုတဲ့ဥစ္စာကတော့အရင်ဖြစ်လို့မဟုတ်တော့ဘူးလေစာရွက်ပေါ်ဒီမှာပဲရှိတော့တာမဟုတ်ဘူး तू က online ပေါ်ကိုဘာမှမဆို तू ကရောက်မှာပဲ online ပေါ်ကိုရောက်တာနဲ့ तू က66ကာကြီးနဲ့ဆွဲနိုင်တယ်ဆိုတော့ဒီ66ကာကြီးကဟိုတင့်တော်ကောင်းမွန်တဲ့ပုံမှန်မဟုတ်ဘူးနောက်ပြီးတော့နည်းဥပဒေတွေတည်ပြမရှိဘူးဆိုတာဒါအားလုံးလည်းဝိုင်းပြီးတော့ဝေဖန်ပြောဆိုနေကြတာပဲအဲ့ဒါနဲ့ပတ်သက်ရင်တော့အဓိကတာဝန်ရှိတာကတော့လွတ်တော်ကပေါ့လွတ်တော်ကဒီဥပဒေကိုဟိုပါလေမပယ်ဖြတ်မချင်းသူမမပြင်းချင်းမချင်းဒီတိုင်းအတီဖြစ်နေပဲဒီတိုင်းအတီဖြစ်နေသေးသေး၍ခုနကတော့ဟိုပြဿနာတွေကတော့အများကြီးရှိမှာပဲ
ကိုစိုးဝင်းတရားစွဲဆိုခန်းနဲ့ပတ်သက်ပြီးစက်တရီဥပဒေပုံမှန်66ဂါကြီးကိုပြင်ဆင်ဖို့ဥဆောင်လှုပ်ရှားနေတဲ့ကိုဆောင်ခါကလည်းသူ့ရဲ့အမြင်ကိုခုလိုပြောပါတယ
်ဟောကြဟိုဆံပေးကြတာဒီနေ့သူရှင်းတာကိုလည်းကျွန်တော်ဆွေးနွေးပြေးပါအဲ့ဒီမှာကျတော့ဘာအိုက်ဒန့်တီထားတာကိုတွေ့တယ်ဆိုတော့ဒီတပြင်းနေရဟာစုတ်တစ်ခုကိုပြန်ပြီးတော့ဆွဲထုတ်ပြီးတော့လူငင်အောင်ပြပြီးတော့ရှင်းလိုက်တယ်လို့ဆိုတော့သူကတက်တက်ကြီးသူ့ရဲ့သဘောထားကိုဘလိုင်းပြောတာမဟုတ်ဘူးတပြင်းကိုလည်းရှင်းတယ်ရှင်းတာကိုပြန်ပုတ်တင်ပြီးလုပ်တာဖြစ်တယ်ဆိုတော့ဒါဟာသူနဲ့မဆိုင်ဘူးပေါ့နော်ဒါဟိုတပြင်းနေပဲဆိုင်တယ်ဆိုတော့ပြောနာကဆွဲကြည့်ရင်တကယ်လို့ကျိုးရည်နေနဲ့ဒါအောင်မကြည့်နဲ့ဘူးဆိုရင်အဲ့ဒီတပြင်းကိုအခြေခံပြီးတော့ဆွဲရမယ်
မြန်မာနောင်အိဒါချုပ်ကိုစီဝင်တရားစွဲဆိုခံတဲ့ပေါ်မီဒီယာအဖွဲ့အစည်းများနဲ့လူ့ခွင့်ရေးအဖွဲ့အစည်းများကစုပေါင်းပြီးတော့ဒီကနေ့ညနေပိုင်းမှာထုတ်ပြန်တဲ့ဆောင်ထုတ်ပြန်ခဲ့ပြီးထုတ်ပြန်ချက်ထဲမှာတော့အမုန်းတရားပြန့်ချီနေသူများကိုဖော်ထုတ်ဟန်တာရမည်အစားအမှန်တရားဖော်ထုတ်တဲ့သူကိုအပြစ်ပေးရန်ဆောင်ရွက်ခြင်းဟာလူ့အဖွဲ့အစည်းတွင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုချိန်ဆကျတယ်လို့ဖော်ပြပါရှိပါတယ်မြန်မာနောင်အိဒါချုပ်ကိုစီဝင်ဟာအင်ဝါအချုပ်ဆိုင်ကအိမ်ပေါ်မင်းကလေးနှစ်ဦးနှိပ်စက်ခံရတဲ့တရင်ကိုစုံစမ်းဖော်ထုတ်ရေးသားခဲ့တဲ့အတွက်နိုင်ငံတော်သမ္မတဦးတင်ကျော်ရဲ့ဂွန်ပြုမှတ်တမ်းလာချင်းမြင့်ခံသူဖြစ်တယ်လို့ရှင်းနေကြီးဦးကိုနီလှုပ်ကြံတက်ဖြတ်ခံရမှုမှာလည်းအမှုမှန်ပေါ်ပေါ်ရေးရေးသားမှုတွေကြောင့်လူသိများလာသူတူဖြစ်ပါတယ်ခင်ဗျာ
ကိုထက်အောင်ခန့်တင်ပြပို့ခဲ့တာဖြစ်ပါတယ် VOA မြန်မာဘိုင်းဗုဒ္ဓရင်းညရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းဗုဒ္ဓဟူးနေ့ည9နာရီကနေ10နာရီထိထုတ်လွှင့်နေတဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာယူဝဲအစီအစဉ်မှာနားဆင်ရမှာကတော့မြန်မာမီဒီယာမြင်ကွင်းနဲ့ဦးကျော်စင်သာရဲ့မြန်မာအရေးသုံးသပ်ချက်အပြင်အားကစားသတင်းတွေကိုနားဆင်ကြရမှာပါ။မြန်မာအရေးသုံးသပ်ချက်မှာနားဆင်ရမှာကတော့
Democratization is a very loaded word. The military never agreed to democratization. They agreed to
မြန်မာရေးကျွမ်းကျင်သူ American Pamaka Davis Stamba ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်အပတ်စဉ်ကဏ္ဍဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုမတင်ဆက်ခင်မှာအခုရင်ဆုံးတော့အမျိုးသမီးများနဲ့ဆိုင်ရာနောက်ထပ်သတင်းလွှာတစ်ပုဒ်ကိုတင်ပြပေးခြင်းပါတယ်လွန်ခဲ့တဲ့ဇန်နဝါရီလကအမေရိကန်ပြည်ထောင်စုနဲ့ကမ္ဘာတဝန်းမြို့ကြီးတွေမှာလောက်အားကဒန်းတူရရေးခွဲခြားဆက်ဆံမှုနဲ့လူမှုအတိုင်းအဝိုင်းတွင်ကြုံတွေ့နေရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်လို့တန်းနဲ့ချီတဲ့အမျိုးသမီးတွေဆန္ဒပြခဲ့ကြပါသေးတယ်။ဒီကနေ့မတ်လ၈ရက်နေ့ကတော့နိုင်ငံတကာအမျိုးသမီးများနဲ့ဖြစ်တာကြောင့်ဒန်းတူညီများအခွင့်အရေးရှိရေးအတွက်အများအာယုံစိုက်မိအောင်လူမှုအတိုင်းအဝိုင်းတွင်အမျိုးသမီးမပါဝင်တဲ့နေ့ A Day Without a Woman နေ့အဖြစ်ဆင်နွှဲကြပါတယ်။ဒီအကြောင်း VOA သတင်းတော်အာရူဖန်ဒီပေးပို့ထားတဲ့သတင်းကိုကိုအောင်ကပြောပြမှာပါရှင်။
သမ္မတဒေါ်နယ်ထရန့်ကျန်းသက်စာချိန်ဆိုပြီးနောက်တည့်ရက်ဇန်နဝါရီ22ရက်နေ့ကဝါရှင်တန် DC မှာကျင်းပတဲ့ Women March ခြေတက်ဆန္ဒပြပွဲအတွင်းလူသက်တမ်းကျော်ပါဝင်ခဲ့ပါတယ်အမျိုးသမီးတွေရင်ဆိုင်နေရဆဲပြဿနာတွေနဲ့ပတ်သက်လို့ဒါဟာအစပျိုးခြေလှမ်းဖြစ်တယ်လို့ကလေးနှစ်ယောက်မိခင် Vanessa Cardenas ကပြောပါတယ်
I think that women in the United States have
မိခင်ပြည်အောင်စုကအမျိုးသမီးတွေအနေနဲ့အချိန်တော်ကြာခဲကတောင်းဆိုတိုက်ပွဲဝင်လာခဲ့တာဖြစ်ပေမဲ့လို့အဲ့ဒီခက်ခဲတွေကိုကြော်လွှားနိုင်စွမ်းမရှိသေးပါဘူးသမ္မတရွေးချယ်ခံရဖို့ပဲဖြစ်ဖြစ်လူအားကကျန်းသူရရေးဒါမှမဟုတ်ကိုယ်ခန္ဓာကိုယ်နဲ့ပတ်သက်လို့ဆုံးဖြတ်ခွင့်စတာတွေအတွက်တိုက်ပွဲဝင်နေရစေပါ
ဒီကနေ့အမျိုးသမီးများနေ့မှာတော့အမျိုးသမီးတွေရဲ့အရေးပေါမှုကိုအများသတိပြုမိအောင်လူအားကရတဲ့လုပ်ငန်းတွေမရဘဲလုပ်ရတဲ့အခြေအနေမျိုးတွေကနေတနေ့တာဘာမှပါဝင်လှုပ်ဆောင်တာမျိုးမရှိဘဲနေကြဖို့ဆော်ဩထားပါတယ်ဒီလှုပ်ရှားမှုကိုထောက်ခံတဲ့အနေနဲ့အမျိုးသမီးတွေဖွင့်တဲ့ဆိုင်မှာဈေးဝယ်မှာဖြစ်ပေမဲ့အမျိုးသမီးလှုပ်တော်ကိုယ်စားလှယ်တွေပိုရွေးချယ်ခံရဖို့လှုပ်ရှားဆောင်ရွက်နေတဲ့Emily's List အဖွဲ့မှာတော့လုပ်ငန်းဝင်ဝင်ရမှာဖြစ်တယ်လို့ Richard Thomas ကပြောပါတယ
် We make up over half the country but
နိုင်ငံတွင်းမှာအမျိုးသမီးအင်အားကတဝက်လောက်ရှိပေမဲ့လွှတ်တော်မှာဆိုရင်20ရာခိုင်နှုန်းလောက်တောင်မရှိရကြောင်းဒါဟာမလုံလောက်သေးပါဘူးအုပ်ချုပ်မှုပိုင်းမှာအမျိုးသားအမျိုးသမီးဥယျာဉ်ညီညွတ်ညီမျှမရှိဘူးဆိုရင်အမျိုးသမီးရဲ့အတွက်နောက်မိသားစုရဲ့သူတို့အရေးချင်းအလိုက်အလောက်ကိုင်ခွင့်လန်းတွေရှိလာစေမဲ့မူဝါဒမျိုးချမှတ်နိုင်မှာမဟုတ်ပါဘူး
အမျိုးသမီးတွေဘောကတုံးမြင့်ရေးအတွက် conservative အမျိုးသမီးများကွန်ရက်တီထောင်သူ Karen Agnes ကလည်းဂျာမန်ဒန်တူညီမျှမှုရှိရေးကိုလှူလာပါတယ်။ဒါပေမဲ့လည်းဒီကနေ့လှူရှားမှုဟာသူ့အပါဝင်တခြားသူတွေအတွက်တော့မသင့်တော်ဘူးလို့ပြောပါတယ
်။ Women have made great gains
အမျိုးသမီးတွေအနေနဲ့အောင်မြင်မှုတွေအများကြီးရထားပြီးပါပြီ။ဒါပေမဲ့ဒီလှူရှားမှုမှာအမျိုးသမီးတွေဟာမတရားနိုင်ကျင့်ခံနေရတဲ့ဆိုတဲ့ပုံမျိုးမြင်ရတာကတော့စိတ်ပျက်စရာဖြစ်ပြီးတော့အစိုးရအနေနဲ့သာဒါတွေကိုဖြေရှင်းရမယ်ဆိုတာမျိုးဖြစ်နေတာပါ။
ဇန်နဝါရီလက Women March ခြေတက်ဆန္ဒပြပွဲအတွင်းအဲ့လောက်လူများပြပါဝင်ကြမယ်လို့ခန့်မှန်းမထားပါဘူးဒီကနေ့မှလည်းအမျိုးသမီးဘလောက်များများကလုပ်ငန်းခွင်မဝင်ကြဘဲနေမလဲဆိုတာကိုတော့ပြောရခက်ပါသေးတယ်ခင်ဗျာ
ကိုအောင်တင်ပြခဲ့တာဖြစ်ပါတယ်ရှင်အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်မှာတော့မော်လမြိုင်ချောင်းဆောင်တံတားနယ်မြေပေးရေးကိစ္စလောက်ကင်မှာဖြစ်နေတဲ့တိုက်ပွဲသတင်းယူဖို့ဒေသခံသတင်းသမားတို့စ조사ရတဲ့အခြေအနေစာတာတွေပါဝင်စိတ်ဝင်စားစရာမီဒီယာသတင်းတွေကိုပြောပြမှာပါမအိတ်ခိုင်ဦးရေးသားပြီးဦးစံမိုးဝေကူညီတင်ဆက်ထားပါတယ်ရှင်
ခုသတင်းပတ်မြန်မာမီဒီယာပေါ်မှာမြင်တွေ့ရတဲ့စိတ်ဝင်စားစရာအကြောင်းအရာတွေနဲ့ကအကြောင်းအရာနှစ်ခုကိုတင်ပြရမယ်ဆိုရင်တော့ချောင်းစုံတရားတန်လွင်လို့ကနဦးအမိပေးဖို့ရာထားခဲ့တဲ့မော်လမြိုင်ချောင်းစုံတရားတက်ကိုဗိုလ်ချုပ်အောင်ဆန်းတရားဆိုပြီးတော့အမိပြောင်းလဲမယ်လို့ဒေသခံတွေတည်သွားခဲ့ပြီးတဲ့နောက်ကန့်ကွက်ခဲ့ကြပါတယ်။အဲ့ဒီနောက်ပြည်နယ်ဝန်ကြီးချုပ်ကိုတွားတွေ့ပြီးတော့ဆန္ဒသဘောထားထုတ်ဖော်ပြောဆိုခဲ့ကြပြီးတဲ့နောက်မကြခင်မှာပြည်တော်စုလွှတ်တော်မှတရားအမိပေးရင်းနဲ့ပတ်သက်ပြီးမွန်ပြည်နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တအူးကမွန်လူမျိုးတွေအမြင်ကျင်းမြောက်ဖို့မသင့်ဘူးဆိုပြီးတော့ဝေဖန်ကတရားအမိပေးရေးကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့အဆိုတင်ခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးတော့တရားအမိကန့်ကွက်တဲ့ဆန္ဒထုတ်ပေါ်ပွဲမှာကိုယ်တိုင်နဲ့ပါဝင်ခဲ့သူတန်ပြူစရမျိုးကမြို့ဖွံ့ဖြိုးရေးကိစ္စတွေမှာတက်တက်ကြွကြဆောင်ရွက်နေသူကိုမင်းလက်က
ဒီတရားနာမယ်လေးခုတော့မှပြည်တော်စုကိုဆက်ရနေပြီးတော့မှ
ဟိုနာမည်ပေးပြီးတော့ပေးတဲ့နာမည်ဟာလေဒီတိုင်းဒီဘန်းခံတဲ့အတွက်ပေါ့နော်ဟိုဘယ်လိုမလဲဒီတိုင်းမှာစီးလုံးညီညွတ်ရေးအတွက်ဟိုဘယ်လိုမလဲတော့အတိခါပြီးတော့ပေးတဲ့နာမည်မျိုးမဟုတ်နေတာပါအာဖြစ်သွားတဲ့အတွက်ကြောင့်မပြောင်းစုတာနိုင်ကြည့်ဘယ်လိုဖြစ်နေတယ်ဆိုတဲ့ခက်ခံစားချက်မျိုးဒီဖြစ်သွားတာအော်ဆိုလိုနေတဲ့သဘောကဒီကောင်စုဆင်းနေနေလေဘလောက်ထိဟိုဘယ်ဟာအကြီးတယူပြီးတော့လောက်ပြီးတော့မှဟောဆွေးမျိုးညင်ခုပြောစုနေရမယ်လောက်ဘူးလည်းမဟုတ်ဘူးလို့ကျောင်းဆင်
းဒီကိစ္စဟာတရားအမိလောက်တယ်မကပဲပြည်နယ်နဲ့ပြည်ထောင်စုအစိုးရတနည်းအားဖြင့်ဘဟုအစိုးရကြားမှာလုတ်ပိုင်권အာဏာခွဲဝေမှုကိုထင်ဟပ်စေတာလည်းဖြစ်တယ်လို့ပြည်ထောင်စုစိတ်သက်ဆိုတာနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်เสียဖြစ်ခဲ့ရပါတယ်2008ဖွဲ့စည်းပုံရငကိုကလေးကတိုင်းဒေသကြီးနဲ့ပြည်နယ်အစိုးရတွေအနေနဲ့လုတ်ပိုင်권နှဲပါနေတယ်လို့ဝေဖန်မှုတွေရှိခဲ့ပြီးအခုဖြစ်ရကအဆိုပါဝေဖန်မှုတွေကိုထပ်ပြီးတော့ခိုင်မာစေတယ်လို့ဖြစ်စေခဲ့ပါတယ်တခြားတစ်ဖက်မှာလည်းညဉ့်ညံရေးလုပ်ငန်းစဉ်မှာတိုင်းရင်းသားလူမျိုးစုတွေနဲ့ပြည်ထောင်စုအစိုးရကြားမှာယုံကြည်မှုကအဓိကကျတဲ့အခန်းကဏ္ဍမှာပါဝင်နေတာလည်းဖြစ်ပါတယ်နောက်အကြောင်းအရာတစ်ခုကတော့တကြော့ပြန်ဖြစ်ပွားနေတဲ့ကိုကန့်လက်နက်ကင်အဖွဲ့ MNDAA ရဲ့အလစ်အငိုက်တက်ခိုက်ခဲမှုပဲဖြစ်ပါတယ်။မလ6ရက်နေ့မနေ့စောစော2နာရီဝန်းကျင်မှာကိုကန့်ဒေသလောက်ကန်မြို့မှာရှိတဲ့ဟိုတယ်တစ်လုံးကိုတက်ခိုက်ခဲ့ပြီးရင်းနှင်းရဲတွေကိုဒဇဂိုင်းဖြစ်ခေါ်သွားခဲ့ပါတယ်။အခုတက်ခိုက်ခွဲမှုကြောင့်လူ20ထက်မနည်းတေဆုံးပြီးတော့တချို့ပျောက်ဆုံးနေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။အဲ့ဒီဖြစ်ရတဲ့ပတ်သက်လို့တိုက်ပွဲသတင်းလူထိခိုက်ဒဏ်ရာရမှုမျိုးရဲ့အခြေအနေတွေစတာတွေအပြင်အချိန်နဲ့တပြေးညီသတင်းတွေတင်ပြနိုင်ဖို့အတွက်ဒေတာကန်သတင်းသမားတွေစူးစမ်းခဲ့ကြပါဗျ။အဲ့ဒီတိုက်ပွဲဖြစ်ပွားပြီးတော့နောက်ရက်မှာတိုက်ပွဲသတင်းရဖို့အတွက်ဘယ်လိုဆောင်ရွက်ခဲ့ကြရသလဲဆိုတာကိုလာရှိုးခြေဆိုင်အလို့သတင်းတောက်ဖြစ်တဲ့ကိုနိုင်နိုင်ကအခုလိုပြောပါတယ်
။တော့ဒီသတင်းတွေကိုဟိုဘယ်လိုဆောင်ရွက်လို့တိုက်ပွဲဆက်စပ်ဖြစ်ခြင်းကျွန်တော်ဟိုမနေ့ခင်းပေါ့လေ။ဟုတ်ကျွန်တော်တို့line mode တကြီးရဲ့ line mode တကြီးရောဒီကိုကန်နေရာတိုက်ပွဲဆက်ဖြစ်တယ်ကျွန်တော်ညအဲ့တော့မသိဘူးပေါ့လေ။ကျွန်တော်တနင်္လာနေ့မှာတိုက်ပွဲဆက်ဖြစ်တယ်မနက်ခင်းအေးရထားတော့တိုက်ပွဲတွေကိုမြင်တော့ကျွန်တော်ဆက်တွေ့ရပါလေဒီကိုကန့်ဘက်ကိုကျွန်တော်တို့ရတဲ့များဖုန်းနံပါတ်တွေကျွန်တော် live ဆက်တွေ့တယ်ဆက်တွေ့တော့ခါတိုင်းဖုန်းလိုင်းရနေတဲ့ဖုန်းလိုင်းကခါတိုင်းခုမရတော့ဘူးလေဖုန်းနဲ့အကောင်လုံးပိတ်ထားတယ်အဲ့တော့ကျွန်တော်တို့သိပါရပါလေဒီဖုန်းလိုင်းတွေကဟိုအကောင်လုံးပိတ်လိုက်ပါလေအကောင်လုံးပိတ်လိုက်ကျွန်တော်တို့ကဘလို့မှမရတော့တော့ဖို့လည်းအဆင်မပြေဘူးတော့ဒီတကယ်အနေရှိနေမှာဘို့ကျွန်တော်တို့ဘလို့တော့မှမပြေဘူးတရင်လည်းလိုချင်တယ်အဲ့ကြတော့ဒီ WeChat ကနေပေါ့လေတော့အတိနေပြီးတော့ဒီ WeChat ကိုဆင့်ဆက်နေပြီးတော့သွားလိုက်တော့ဒီမှာအတိရှိရောလေဒီတယောက်ဘက်ကတယောက်ဒီဘက်ကအတိတယောက်ရှိတော့သူ့ဆီက WeChat နဲ့တန်းတောင်းတယ်အချင်းတွေဘလို့ရှိတယ်ပေါ့လေဓာတ်ပုံတွေရေးပြီးတော့ဒီဗီဒီယိုတွေပေါ့လေတက်နိုင်တယ်လို့ကျွန်တော်ကူညီပေးပါကျွန်တော်လည်းဒီတရင်နဲ့ပတ်သက်ပြီးတော့ prepare တရင်ထဏာမှလည်းမတက်သေးဘူးပေါ့လေသူ့ဆီကနေပြီးကုတ်တွေယူတယ်ပြီးတော့သူ့ဆီကပြောတဲ့တန်းတွေယူတယ်ဒီတော့ဒီကလေးဗီဒီယိုဖိုင်နယ်ပိုင်းပို့ပေးတယ်
ဒီသတင်းတွေအပြင်အခုသတင်းပတ်အတွင်းတခြားစိတ်ဝင်စားစရာအကြောင်းအရာတချို့ကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့စီးပွားရေးနဲ့ညဉ့်ဉန်းရေးစကားဝိုင်းအကြောင်းရန်ကုန်တိုင်းဝန်ကြီးချုပ်နှလုံးခွဲစိတ်မှုနဲ့ပတ်သက်ပြီးတော့ကျန်းမာရေးဝန်ကြီးဌာနကတခုတည်းရသတင်းထုတ်ပြန်ခဲ့တာရန်ကုန်မြို့မှာလျှက်စစ်မီတာကနှုန်းတိုးကောက်ဖို့စီစဉ်နေတယ်ဆိုတဲ့သတင်းထွက်ပေါ်နေတဲ့အကြောင်းရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တဦးကမီဒီယာကိုထုတ်ပေါ်ပြောလိုက်ပြီးတဲ့နောက်တိုင်းဒေသကြီးအစိုးရကအဲ့ဒီသတင်းမဟုတ်မှန်တဲ့အကြောင်းငင်းကျက်ထုတ်လိုက်တဲ့သတင်းNLD အစိုးရအတွင်းအပြောင်းလဲတွေလုပ်မယ်ဆိုပြီးတော့ထွက်ပေါ်နေတဲ့သတင်းဟာမီဒီယာတွေဖွာလာတာဖြစ်တယ်လို့ပါတီဗဟိုကောမဒီအတွင်းရင်းမှုဦးဝင်းထိန်ကမီဒီယာတွေနဲ့တွေ့ဆုံစဉ်မှာပြစ်တင်ပြောကြားလိုက်တဲ့အကြောင်းစာရတွေပဲဖြစ်တယ်ဆိုတာကိုတင်ပြရင်းမိကုန်းထုတ်လိုက်ရပါမယ
်အပတ်စဉ်တင်ဆက်တဲ့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရတာပါရှင်အခုတော့ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်အလက်ပါဒီတစ်ပတ်မှာတော့စစ်တပ်သည်ဒီမိုကရေစီအတွက်ဟန့်တားလို့ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားပါတယ်မြန်မာနိုင်ငံမှာ NLD အစိုးရနဲ့စစ်တပ်အကြားဆက်ဆံရေးခနော့ခနဲ့ဖြစ်နေတဲ့အတွက်ဒေါအောင်ဆန်းစုကြည်ဖို့အထူးတတိထားရှောက်လန်းနေရတယ်လို့မြန်မာအရေးကျွမ်းကျင်သူ American ပါမောက်ကဒေးဗစ်စတန်ဘာကသုံးသပ်ပါတယ်ဒါဆိုရင်မြန်မာစစ်တပ်ဒီဒီမိုကရေစီဖော်ဆောင်ရေးအတွက်အဟံအတားကြီးဖြစ်နေပါသလားပေါမခစတမ်ဘာနဲ့ဦးကျော်စန်သာဆွေးနွေးသုံးသပ်ထားတာကိုနားဆင်နိုင်ပါပြီရှင
် Professor Steinberg မြန်မာနိုင်ငံဒီမိုကရေစီဖော်ဆောင်ရေးအတွက်စစ်တပ်ဟာအမှန်တကယ်ပူပေါင်းဆောင်ရွက်နေတယ်လို့ထင်ပါသလားခင်ဗျာ
Democratization is a very loaded word. The military never agreed to democratization. They agreed to discipline.
Democracy ဖော်ဆောင်ရေးဆိုတာအမှန်တန်ရှုပ်ထွေးတဲ့စကားလုံးပါစစ်တပ်ဟာ democracy ဖော်ဆောင်ရေးကိုဘယ်တော့မှသဘောမတူပါဘူး democracy ပေါ့မြော့အောင်မြင်ရေးကိုစီးကန်းနဲ့ထိန်းချုပ်ဖို့လိုလားပါတယ်ဒါကထူးကြပါတယ်တနည်းပြောရရင်ပြုပြင်ထားတဲ့ democracy ပုံစံမျိုးပါလူအများကိုကိုးစားပြုတဲ့စနစ်ပါတိတ်ကောင်းပါတယ်အလုပ်ဖြစ်နေတယ်ဒါပေမဲ့ ပြည်စုံတဲ့ဒီမိုကရေစီမဟုတ်ပါဘူးစစ်တပ်ကအရေးကြီးတဲ့ဝန်ကြီးဌာနတွေနဲ့အောက်ခြေအုပ်ချုပ်ရေးကိုချုပ်ကန့်ထားလို့ဖြစ်ပါတယ်ဆိုတော့အရသားတစ်ပိုင်းစစ်တပ်ပိုင်းအုပ်ချုပ်ရေးဖြစ်နေပါတယ
်ဒါကိုကောင်းတယ်ဆိုတော့ဒီမိုကရေစီနဲ့စစ်တပ်ဆိုတာကပြရတ်လန်တန်လန်ပါခင်ဗျအဲ့တော့ဒီဆင့်ညစ်မှန်တစ်ခုကိုသဟဇာရဖြစ်အောင်ပေါင်းစပ်နိုင်ပါမလား
Oh, I didn't say it's harmonious. This is the problem. I mean, there are a certain degree of tension between the civilians and the military.
The hazard ဖြစ်တယ်လို့ကျွန်တော်မဆိုလိုပါဘူး။ဒါဟာပြဿနာပါ။တစ်ဖက်နဲ့တစ်ဖက်ကြားမှာတင်းမာမှုအတော်အသင့်ရှိပါတယ်။ဒါကထင်ရှားပါတယ်။ဒေါ်ဆန်းစုကြည်ဟာဒီနေရာမှာအတင်းဆောင်မဖြစ်ရအောင်အထူးသတိထားရှောင်လန်းနေရပါတယ်။ပွင့်လင်းသောလူအဖွဲ့အစည်းဖြစ်စေခြင်းနဲ့ဆန္ဒနဲ့စစ်တပ်နဲ့ပြည်လည်မှုရရှိရေးကြားမှာထိမ့်သိမ့်သိမ့်သိမ့်လုံနေပါတယ်
။ဒါမဲ့သူဟာစစ်တပ်ရဲ့လုပ်ရက်ကိုမဝေဖန်ဘူးဆိုပြီးတော့ဒါအဓိကအဖြစ်အထူးသဖြင့်နိုင်ငံတကာသုံးသပ်သူတွေကပါဝေဖန်နေရတာဖြစ်ပါတယ်ခင်ဗျာ
။ That's just part of the problem that there is this she's got to balance it because she wants her administration to do something for the society as a whole.
အဲ့ဒါကပြဿနာပါပဲ။သူကလူအဖွဲ့အစည်းတစ်ခုလုံးအတွက်တတ်နိုင်သလောက်ကောင်းအောင်လုပ်ပေးခြင်းနဲ့ဒီမိုကရေစီလဲရှေ့ဆက်တိုးစေခြင်းနဲ့ဒါပေမဲ့ तू ကစစ်တပ်ကိုတိတ်ဝေဖန်နေရင်ဘာမှလုံနိုင်တော့မှာမဟုတ်ပါဘူးစစ်တပ်နဲ့ဆက်ဆံရေးကအစာကလေးကခဏခဏပါသူ့ကိုယ်သူနိုင်ငံတော်ရဲ့အတိုင်ပင်ခံလှုပ်လိုက်တာကိုစစ်တပ်ကတိတ်ကျေနပ်ခဲ့မှာမဟုတ်ပါဘူ
းနောက်တစ်ခုကနိုင်ငံတကာမီဒီယာတွေကဒေါအောင်ဆန်းစုကြည်ပေါ်ပြင်းပြင်းထန်ထန်ဝေဖန်ကြပါတယ်မကြသေးမငါဆောင်းပါးတစ်ခုမှဆိုရင်ဒါဒေါအောင်ဆန်းစုကြည်ဟာသူသဖြင့်ဒီရိုဟင်ဂျာမွတ်စလင်တွေကိစ္စနဲ့ပတ်သက်ပြီးတော့မပြောတာဟာသူရဲ့ဘောက်ကြောင်တယ်သူတို့ရောရေးထားတာတွေ့ရပါတယ်ဆိုတော့ဒီမီဒီယာတွေပေါ်ဆရာကြီးဘယ်လိုမြင်တယ်လဲသူတို့ပြောတာဟာဘယ်မလိုက်တဲ့ပြောကြချက်ကသူတို့မှတော့လော်ဘီလုပ်နေကြသလားဘယ်လိုသုံးသပ်လို့ပါလဲ
There's a great deal of international concern for the Rohingya period this is very well known and there are a lot of myths on both sides about
ရိုဟင်ဂျာတွေအတွက်နိုင်ငံတကာကအထူးစိုးရိမ်ကြပါတယ်ဒါကသိထင်ရှားပါတယ်။ရိုဟင်ဂျာရေးမှာတကယ်လက်တွေ့မကြပဲပြောနေတာနှစ်ဖက်စလုံးမှာရှိပါတယ်။ဒါပေမဲ့ရိုဟင်ဂျာတွေကအရှိအာရှမှာအကြီးမားဆုံးအခက်အခဲကြုံနေရတဲ့သူတွေပါ။ကမ္ဘာကသူတို့အပေါ်စာနာမှုတွေအများကြီးရှိပါတယ်။ဒီနေရာမှာဒေါ်ဆန်းစုကြည်ကစစ်တပ်ရဲ့လှုပ်ရက်ကိုမဝေဖန်ပါဘူး။အကြမ်းဖက်မှုကိုမလိုလားဘူးစန့်ကျင်တယ်လို့ပဲပြောပါတယ်။ဒါကိုနိုင်ငံတကာအသံဝိုင်းကမကျေနပ်ပါဘူး။နိုင်ငံတကာကဓာတ်ထက်အများကြီးပိုပြီးမျှော်လင့်နေကြတာပါ။ပြည်တွင်းကလည်းအများကြီးမျှော်လင့်ထားပါတယ်။ဒေါ်ဆန်းစုကြည်အဖို့ကြီးမားတဲ့ဘေးကျန်းနံကျအခြေအနေပ
ါဆိုတော့ဒီကိစ္စမှာရှေ့အလားလာဘယ်လိုမြင်ပါလဲ
Well the question will be whether the military really wants is willing to work on a peace process the minority
မြေဇီယာကစစ်တပ်ဟာတိုင်းရင်းသားတွေနဲ့ညီညာရေးဖော်ဆောင်ရေးကို2020မတိုင်ခင်ထိထိရောက်လှုပ်ချင်ရဲ့လားဆိုတဲ့ကိစ္စပါ2020ရွေးကောက်ပွဲအထိဒီတိုင်းပဲမျှော်ထားခြင်းသလားအဲ့ဒီအခါမှာဒေါ်ဆန်းစုကြည်ကအသက်အရွယ်ကြောင့်ဆက်ပြီးရှင်ပြိုင်ဂျင်မရှင်ပြိုင်မယ်။ဗိုလ်ချုပ်မှုကြီးမြောက်လိုင်ကဒီနေရာကိုစိတ်ဝင်စားတဲ့အရေးအယောင်တွေတွေ့နေရပါတယ်။ကြန့်ခိုင်ဖွံ့ဖြိုးရေးကသူ့ကိုရွေးလာမလားမသိနိုင်ပါဘူး။ဒါကကျွန်တော်ခံမှန်းချက်ပါ
။ပြီးခဲ့တဲ့ February 29ရက်နေ့တုန်းကစစ်အရာရှိရင်းနဲ့တည်ဆုံတဲ့နေရာမှာဗိုလ်ချုပ်မှုကြီးမြောက်လိုင်ကရွေးချယ်ခံအစိုးရဟာသူ့ပါတီမူဝါဒရည်မှန်းချက်အတိုင်းအကောင့်ထဲပေါ်နေတယ်။ဒါမအောင်မြင်ပြည်သူကကြိုက်မှာမဟုတ်ဘူး။ဒီမိုကရေစီဟာထင်လောက်ရှိဖို့မတူဘူးဖြစ်နေတယ်သူတို့စစ်တပ်ကတော့လုံခြုံရေးသာမကဘူးဒါစစ်တော်သယံဇာတခိုးထုတ်တာကအစအကုန်လုံးကိုတာဝန်ယူထိန်းသိမ်းထားတယ်လို့ပြောတော့ပါတယ်ဒါကိုတချို့ကသူဒီဒီမိုကရေစီအင်အားစုကိုပုတ်ခတ်ပြီးတော့စစ်တပ်ကိုသာလျှင်ရှင်းတန်းတင်ပြောနေတယ်ဆိုပြီးသုံးသပ်ကြပါတယ်ဘယ်လိုသဘောပါလဲ
Well I think that is an oversimplification I mean the military is let's say defending the country whatever although
ဒါရောဗျာနည်းနည်းခြေကားရရောက်ပါတယ်စစ်တပ်ဆိုတာတိုင်းပြည်ကိုကာကွယ်ရမှာပါပဲပြည်တွင်းရံပဲရှိပါတယ်အခုပြည်ပအန္တရာယ်တစုံတရာရှိတယ်လို့ကျွန်တော်မမြင်ပါဘူးဘယ်နိုင်ငံမှာပဲဖြစ်ဖြစ်စစ်တပ်ဆိုတာတိုင်းပြည်အန္တရာယ်ကိုကာကွယ်ရစမြဲပါမဆန်းပါဘူး NLD ကသူ့မူဝါဒအတိုင်းလုပ်နေတယ်ဆိုတာလည်းကျွန်တော်မထင်ပါဘူး NLD မှာ ideology လို့ခေါ်တဲ့မူဝါဒသဘောတရားရယ်လို့ရှိတယ်မထင်ပါဘူးမြင်ရတာကတော့ခေါင်းဆောင်မှုကအရေးကြီးတာတွေကိုထိပ်ပိုင်းကအတင်းဆုံးဖြတ်ပြီးအောက်ချီမှာတိတ်အီချင်းမပြည့်တဲ့အပိုင်းကလက်တွေ့အကောင့်ထဲဖော်နေရပါတယ်ဒါဟာအဓိကပြဿနာလို့ထင်ပါတယ်အုတ်ချုပ်ရေးပြဿနာပါခေါင်းဆောင်မှုပုံစံဟာအထက်အောက် top down ပုံစံဖြစ်နေပါတယ်တိတ်မထိရောက်ပါဘူးစစ်တပ်ကပြောသလို NLD ဟာသူ့မူဝါဒအတိုင်းတကယ်လုပ်မယ်ဆိုရင်နောက်ဆက်ခံမဲ့လူငယ်တွေကိုဒေါ်ဆန်းစုကြည်ကစနစ်တကျပြောထောင်ပေးဖို့လိုအပ်ပါတယ်ဒါပေမဲ့ဒီအုတ်ချုပ်ရေးထိရောက်အောင်မြင်မှုမရှိဘူးဆိုတဲ့ကိစ္စမှာတော့စစ်တပ်လည်းတောင်းဝန်မကင်းပါဘူး အရေးကြီးတဲ့ဝန်ကြီးဌာနတွေအောက်ခြေတီအုပ်ချုပ်ရေးတွေကိုစစ်တပ်ကထိန်းချုပ်ထားတာပါဒီဘက်မှာတိုးတက်မှုရှိအောင်သူတို့ကလုပ်ရမှာပါသူတို့မှတာဝန်ရှိပါတယ
်ဒီညမှာဒေါင်ဆန်းစုကြည်တို့ဘက်ကတော့မျိုးဆက်သစ်ခေါင်းဆောင်တွေကိုပြုစုပြုထောင်တာမျိုးမရှိဘူးတစ်ဖက်မှာစစ်တပ်ကတော့အစဉ်အဆက်ခေါင်းဆောင်မှုတွေအစဉ်အဆက်စနစ်တရလုပ်ထားတယ်ဆိုတော့ဒီတိုင်းသာဆက်သွားရင်ဒီနိုင်ငံရေးအလားအလာဟာဒီမိုကရေစီရေးတဲ့စစ်တပ်ဘက်ကပို့ပြီးတော့လွှမ်းမိုးလာနိုင်တဲ့အခြေအနေဖြစ်လာနိုင်ပါလားခင်ဗျာ
No, I don't think it's going towards militarization. I think that all, what you've seen now, starting in 2011, but really...
စစ်တပ်ကပိုကြီးစိုးလာမယ်လို့တော့ကျွန်တော်မထင်ပါဘူး။ပြန်ကြည့်မယ်ဆိုရင်2011တုန်းကတည်းက2015မှာရှေ့တိုးလာတာတွေ့ရပါလိမ့်မယ်။လူအဖွဲ့အစည်းဟာပုံမပွင့်လင်းလာတယ်။စစ်တပ်ရဲ့ထိန်းချုပ်မှုမပါပဲတိုးတက်ထွန်းကားလာတဲ့လူတွေအဖွဲ့အစည်းတွေတွေ့လာရပါတယ်။ဒါပေမဲ့ကန့်သတ်ချက်တွေတော့ရှိနေသေးပါ။ဥပမာတိုင်းရင်းသားတွေခရီးယန်တွေမွတ်စလင်တွေစစ်တပ်မှာဘုံမူးကြီးအထက်အဆင့်အထိရောက်တာမတွေ့ရသေးပါဘူး။ဒါပေမဲ့စီးပွားရေးပညာရေး NGO နိုင်ငံရေးစတဲ့ဘက်တွေမှာပုံမပွင့်လင်းလာပါတယ်။ဒီဘက်မှာမျိုးဆက်သစ်တွေထိထိရောက်ဖြစ်လာချင်းစစ်တပ်နဲ့ဆက်ဆံရေးလည်းအသွင်ပြောင်းလာပါလိမ့်မယ်။အင်ဒိုနီးရှားမှာလည်းဒီလိုပဲဖြစ်ခဲ့တာပါ။လူအဖွဲ့အစည်းတရက်ကိုညာတွင်ချင်းပြောင်းလဲလို့မရပါဘူးအချိန်ယူရပါတယ
်ဒီညာရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်ပြီးနည်းနည်းပြန်တောက်ချင်ပါတယ်ဒီရိုဟင်ဂျာမွတ်စလင်ပြဿနာကြောင့်မြန်မာနိုင်ငံရဲ့ပုံရိပ်ဟာနိုင်ငံတကာမှာဘယ်လောက်ထိဆိုးဆိုးရွားရွားဖြစ်လာနိုင်တယ်လို့ထင်မိပါတယ
် Yes I think it will it is not a problem that will cause internal instability in other words it doesn't threaten the state
ထိခိုက်စေမယ်လို့ထင်ပါတယ်ဒီပြဿနာဟာပြည်တွင်းတည်ငြိမ်မှုကိုတော့မထိခိုက်စေနိုင်ပါဘူးနိုင်ငံတော်ကိုချင်းချောင်းနိုင်တဲ့အခြေအနေတော့မဟုတ်ပါဘူးဒါပေမဲ့နိုင်ငံတော်ရဲ့ပုံရိပ်ကိုထိခိုက်စေပါတယ
်နိုင်ငံတကာအထောက်ပံ့ကိုကောပဲလ
ား international reputation of the state I mean in other words as long as the government does not try and deal positively with the Rohingya
နိုင်ငံတကာပုံရိပ်ဂုဏ်သတင်းကိုဆုလိုတာပါတနည်းပြောရရင်အစိုးရအနေနဲ့ဒီပြဿနာကိုအပြူသဘောနဲ့မဆောင်နိုင်ရင်ထိခိုက်နိုင်ပါတယ်။စာနာစိတ်နဲ့နိုင်ငံတကာကကူညီတာဟာရိုဟင်ညာတွေကိုသာမကဗုဒ္ဓဘာသာဝင်ရခိုင်တွေအတွက်လည်းထိရောက်မှုရှိစေပါတယ်။စစ်တပ်ကဒါကိုဖြေရှင်းဖို့ကြိုးစားပါတယ်။ရိုဟင်ညာတွေကိုဖယ်ထုတ်ပြီးဖြေရှင်းလို့မရပါဘူး။ဒါဟာမြန်မာလူပောင်ရဲ့အစိတ်သင့်နေတဲ့ပြဿနာပါ။ကဘာတဝမ်းဖိနှိပ်ခံတွေကိုစာနာစိတ်ရှိသူတွေအတွက်စိတ်ပျက်စရာဖြစ်နေပါတယ
်။တကယ်တော့ Professor Steinberg ခင်ဗျာဒီကိစ္စမှာပြည်သူအများစုကလည်းနိုင်ငံတကာနဲ့အမြင်မတူကြဘူးခင်ဗျာအဲ့တော့ Dong San Suu Kyi အနေနဲ့နိုင်ငံတကာအကြိုက်လိုက်ပြီးလှုပ်ဖို့ဆိုတာရောလက်တွေ့ကြပါရဲ့လား
Yeah it's very it is very difficult that's the problem she has not complained as far as I know about the military actions that took place
မမရေဒါတိတ်ခက်ခဲပါတယ်သူရဲ့ပြဿနာကကျွန်တော်သိသလောက်စစ်တပ်ရဲ့လုပ်ရက်တွေကိုမွေးပါမအောင်ဝေဟင်ကရိုက်ထားတဲ့ပုံတွေအရာစစ်တပ်ကအလွန်အကျွံလှုပ်ထားပုံရပါတယ်။ဒါပေမဲ့စစ်တပ်နဲ့ဆက်ဆံရေးကအတင်းအဆောင်မခံနိုင်တော့သူကဘာမှမဝေဖန်နိုင်ဘူး။ဘေးကျန်နေကြပါပဲ။ကျွန်တော်တော့ထွက်ပေါက်မမြင်ဘူး။ဒီအခြေအနေကိုပြောင်းလဲဖို့မလွယ်ပါဘူး။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပြောသလိုစစ်တပ်ဟာပြည်တွင်းမှာတိတ်အရေးကြီးပါတယ်ဆိုတော့နောက်ဆုတ်မှလည်းမဟုတ်ပါဘူး။ NLD ဟာမျှော်လင့်သလောက်တိတ်မလှုပ်ဆောင်နိုင်ဘူးလို့သူတို့ကမြင်ပါတယ်။တစ်ဖက်မှာ NLD ကစစ်တပ်ကိုမယုံပါဘူး။ပူပေါင်းဆောင်ရွက်မှုကလည်းအထူးသတိထားနေရတဲ့အဆင့်လို့ထင်ပါတယ်
။ဆိုရင်စစ်တပ်ဒီဒီမိုကရေစီဖော်ဆောင်ရတဲ့အဟံအတာဖြစ်တယ်လို့ညီကုန်းဆွဲလို့ရမလားခင်ဗျာ
။ No, there are stumbling blocks of all kinds. Military control down to the local level through the administration is a stumbling block. The type of management of the NLD and
မရပါဘူး။အဟံတာတွေအဖက်ဖက်မှာရှိနေပါတယ်။အုတ်ချိုးရီကိုအောက်ခြေတီစစ်တပ်ကထိန်းချုပ်ထားတာဟာအဟန့်တာဖြစ်နေပါတယ်။အစိုးရအဖွဲ့ရဲ့စီမံခန့်ခွဲမှုပုံစံကလည်းအဟန့်တာတည့်ရပါပဲ။တိုင်းရင်းသားအင်အားစုတွေဖက်ဒရယ်ကိစ္စနဲ့ပတ်သက်ပြီးသဘောထားကွဲနေကြတာလေအဟန့်တာဖြစ်နေပါတယ်။စစ်တပ်ကိုကြီးပဲတစ်ဖက်သက်အပြစ်ပြောလို့တော့မရပါဘူး။ဘက်ပေါင်းစုံကပူးပေါင်းဆောင်ရွက်မှုမရှိကြရင်တော့ပြဿနာပြေလည်နိုင်မယ်လို့တော့ကျွန်တော်မထင်ပါဘူးဗျာ။
ကျော်စင်သားရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ခဲ့ကြရတာပါရှင်အခုတော့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခဲ့မှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြရအောင်ပါရှင
်သောရရှင်များရှင်မြမဆွေရကငင်းငင်းညီလာခံတရက်ကျင်းပဖို့ကြိုးပမ်းနေတဲ့တစ်ချိန်ထဲမှာပဲတိုင်းရင်းသားလက်နက်ကင်တက်ဖွဲ့တွေနဲ့တိုက်ပွဲတွေဆက်တိုက်ဆိုသလိုဖြစ်ပွားနေပါတယ်တက်တလို့တိုက်ခိုက်မှုတွေကြောင့်ငင်းငင်းရေးဆွေးနွေးမယ့်အစီအစဉ်တွေကိုဘယ်လောက်ထိရိုက်ခတ်လာနိုင်ပါသလဲ မကြခင်ကျင်းပဖို့စီစဉ်ထားတဲ့21ရာစုပင်လုံညီလာခံကနေဘာတွေမျှော်လင့်နိုင်မလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။လက်နက်ကင်တိုက်ပွဲတွေအဆုံးသတ်ရေးနဲ့ညီညာရေးအထွတ်သောရရှင်တွေရဲ့မျှော်လင့်ချက်တွေသဘောထားအမြင်တွေကိုဆွေးနွေးဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါရစေ။
တိုက်ရိုက်လေလံဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေရှင်။အခုတော့အားကစားဆိုင်ရာသတင်းတွေကိုထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်မှာတော့နာမည်ကြီးတင်းတဲ့အားကစားမယ်ဆရီနာဝီလျံနဲ့ပတ်သက်တဲ့အားကစားသုံးသက်ချက်ကိုနားဆင်ရပါမယ်။ကိုရန်နိုင်တင်ပြထားပါရစေရှင်။
အမေရိကန်နိုင်ငံသူဆရီနာဝီလျံကတော့ Grand Slam ပြိုင်ပွဲမှာစံချိန်တစ်ခုကိုတင်လိုက်ပါပြီ။ Australia နိုင်ငံ Melbourne မြို့မှာကျင်းပခဲ့တဲ့2019 Australian Open မှာအနိုင်ရပြီးတော့ Grand Slam ပြိုင်ပွဲမှာ23ချိန်မြောက်ချန်ပီယံဖြစ်ခဲ့တာပါ။ဒါကြောင့်သူဟာ Open Error လို့ခေါ်တဲ့ကြီးစားကစားသမားတွေပဲကစားကြတဲ့ခေတ်မှာ Grand Slam ချန်ပီယံဆုကိုအများဆုံးရတဲ့သူအဖြစ်နဲ့စံချိန်တင်လိုက်တာပါ။ Open Error မှာသူမတိုင်ခင်ကတော့ Germany နိုင်ငံကနာမည်ကြီး Steffi Graf က22ချိန်နဲ့အများဆုံးစံချိန်တင်ခဲ့တာပါ။Australian Open Final မှာသူအနိုင်ရခဲ့တာကတော့သူ့ရဲ့အမ Venus Williams ကိုနိုင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့သူအခုလို Grand Slam Champion ဖြစ်တာဟာ Venus ကြောင့်ဖြစ်တယ် Venus Williams ကြောင့်ဖြစ်တယ်လို့သူကပြောပါတယ်။ Venus ကိုအားကြပြီးကစားရကနေ Grand Slam Champion ဖြစ်ုံနဲ့မဟုတ်ပဲအခုလို Sanjay Deva ချိုးနိုင်ခဲ့တာလို့ Serena ကချီးကျူးပါတယ်။ Serena အခုလို့ဒီလောက်ထိအောင်မြင်လာတာရဲ့ထူးခြားတဲ့အည်သွေးတွေကဘာတွေပါလဲ။ဒါနဲ့ပတ်သက်ပြီးတော့မြန်မာလက်ရွေးစင်တင်းနစ်ကစားသမားဟောင်းဦးထွန်းအောင်ပြောတာကတော့
၃ခုရှိတယ်နော်။သူသူစိတ်ဓာတ်နော်အဲ့ဒါတခုနောက်တခုကသူရက်ချက်ပြင်းတာလေဟိုတစ်ဖက်သားကစီရသားနဲ့ဘောလုံးဒီလာမဲ့စီရသားနဲ့ပြန်ရိုက်ဖို့ကခက်တာရင်နောက်ပြီးတော့သူရဲ့ service ပေါ့နော်စပေးဘောပေါ့လေအဲ့ဒါကဓမ္မသာလေ
ဒင်းနစ်အပါဝင်အားကစားပြိုင်ပွဲအတော်များများမှာအများအားဖြင့်တော့အသက်30နောက်ပိုင်းရောက်လာပြီဆိုရင်အကြဘက်ကိုရောက်လာတာဖြစ်ပြီးတော့အောင်မြင်မှုတွေနဲ့လည်းအလန်းဝေးလာတတ်ကြပါတယ်။ဒါပေမဲ့အခုနောက်ဆုံး Australian Open ကို Serena ရလိုက်တဲ့အချိန်ကတော့သူ့ရဲ့အသက်35နှစ်မှာဖြစ်တာကြောင့်အမျိုးသမီးတွေထဲမှာသူကအသက်ကြီးဆုံး Grand Slam Champion လည်းဖြစ်ပါတယ်။ဒါ့အပြင် Serena Williams မှာသူရခဲ့တဲ့ Grand Slam 23ခုထဲက10ခုကိုအသက်30နောက်ပိုင်းမှာရခဲ့တာဖြစ်ပါတယ်
။အမျိုးကြီးပိုင်းမှာ30နောက်ပိုင်းမှာကအမျိုးသားနဲ့မတူဘူး။30နောက်ပိုင်းမှာရတာကဒါကတော့ဟိုထူးခြားချက်တစ်ခုပဲ။အမျိုးသမီးပိုင်းမှာလေအမျိုးသမီးတွေထဲမှာ30နောက်ပိုင်းမှာအဲသူ့လိုရိုက်နိုင်တဲ့လူတော့မရှိသေးဘူး
။ဟောအမျိုးသမီးဒီတင်းနစ်သမိုင်းမှာတော့တချို့တော်တော်များများပေါ်လေအခုဆိုရင်ပြောနေကြဆရီနာကတော့အကောင်းဆုံးတင်းနစ်ကစားသမားဆိုပြီးတော့ပြောကြတယ်။ဆိုတော့အန်ကယ်ရောအဲ့ဒီဟာကိုသဘောတူလားဒါမို့သူကအကောင်းဆုံးမဟုတ်ဘူးလို့ဆိုရင်အန်ကယ်ရဲ့အမြင်မှာဘယ်သူကအကောင်းဆုံးလို့အန်ကယ်မြင်လဲ
။အဲအခုတော့သူအကောင်းဆုံးပဲပြောရတော့မှာပဲ30ကျော်နောက်ပိုင်းမှာလဲသူကဆက်နိုင်တော့နှုတ်မရင်ကျွန်တော်ကတော့ဟိုစတီဂရက်တို့ဘာလို့ကိုကျွန်တော်ကတော့ဟိုအကောင်းဆုံးလို့ပြောမှာပဲအဲစတီဂရက်တို့ဘာသူကနောက်တော့ပါလေအနားယူသွားတာကိုဆက်ရရင်ဘယ်လိုနေမလဲတော့မသိဘူ
းဆရီနာနဲ့ပတ်သက်ပြီးတော့ထူးထူးခြားခြားမမိတာလေးတခုလောက်ပြောပြပါပါလား
ထူးခြားတာကသူ့ဖခင်ကနော်ဖြစ်စီမသမီး9ယောက်ရှိတဲ့နေရာမှာ9ယောက်ကိုယူပြီးတော့နော်ဒီနာနဲ့ပြီးတော့ဆိုရေးပြီးတော့ဟိုဗာလဲဟိုကိုချ်လုပ်ပြီးတော့သင်ပေးပြီးတော့လုပ်တာเนาะအဲ့ဒါကထူးဆန်းတယ်သစကစားတာเนาะတို့ကိုဆန်းတယ်သုံးနှစ်သမီးတဲကစကစားတာတို့အဲ့ဒါเนาะအဲ့တော့သူရဲ့ဟိုအတွေ့အကြုံကတမှုထူးခြားတာပေါ့ဒီအဲ့တော့သူဒီဘဝမှာကရိုက်လာတဲ့ဥစားကအတွေ့အကြုံကတို့ကိုများတယ်နောက်ပြီးတော့ကျေးဇူးပန်းစားကစားတာပေါ့သူတို့လည်းနော်ဟိုတန်းရရှိတယ်နော်နောက်ပြီးတော့ကျမကြီးပိုင်းနေမှာကြံစည်ရှိတယ်သူလည်းရှိတာပဲ
ဟို
ဒါပေမဲ့ဟိုဒါတွေကိုကြော်လွှားနိုင်ခဲ့တယ်ပေါ့အဲ့ဒါတော့ထူးကြပါ
Serena Williams ကတော့ Open Era မှာ23ချိန်နဲ့အများဆုံး3ချိန်တင်ထားတာပါဒါပေမဲ့အမျိုးသမီး Grand Slam Tennis တက်တန်းတစ်လျှောက်မှာဆိုရင်တော့ Margaret Court က24ချိန်နဲ့အများဆုံး3ချိန်တင်ထားတာပါဒါကြောင့် Serena အနေနဲ့အငင်းပွားစရာမရှိတဲ့ Grand Slam Champion ဆုအများဆုံးရတဲ့သူဖြစ်ချင်တယ်ဆိုရင်တော့အနည်းဆုံးနောက်တစ်ချိန်တော့ Grand Slam Champion ဖြစ်ဖို့လိုနေပါတယ်ဒါပေမဲ့သူ့ရဲ့အသက်က35နှစ်ရှိပြီဆိုတော့နောက်တစ်ချိန်ထပ်ပြီးတော့ပိုဆွဲနိုင်ပါအောင်မလားဒီမှာလည်းရေးစင်တန်နစ်ကစားသမားအောင်ဦးထွန်းအောင်ပြောတာကတော့
အဲဒါကတော့ဟိုဗလဲဟိုတန်လျာမရှိဘူးနောက်တစ်ခုကတော့အနည်းဆုံးရမှာပဲနောက်ခုဆုံးကတော့ကျွန်တော်ထင်တယ်အခုအမျိုးသမီးပိုင်းတွေကိုကြည့်လိုက်လို့ရှိရင်လေလူငယ်ပိုင်းတွေကအခုဟိုတက်တာမတွေ့ဘူးနော်ဖောက်ပြီးတော့နိုင်နာလေးတွေရှိမယ်ပေါ့လေဒါပေမဲ့အဲသူကတော့ဒီမှာဟိုဗလဲဟိုထိတ်တန်းကတော့ပြင်းနေဦးမှာပဲအဲဝမ်းမလာမဟုတ်လို့ရှိရင်အပြင်းစေ open ပြင်းစေ open မဟုတ်လို့ရှိရင်ဒီပါလေဟို US open ဆိုတဲ့နှစ်ကို၄ခုရှိတော့အဲဒါကတော့သူကျန်းမာရေးကောင်းမယ်ဆိုရင်တော့သူဆက်ရအောင်မယ်လို့ယုံုံယုံကြည်တယ
် Serena Williams ပထမဆုံးရခဲ့တဲ့ Grand Slam ကတော့1999 American Open ဖြစ်ပြီးတော့အဲဒီတော့ကတော့သူက Martina Hingis ကို6-3-6နဲ့နိုင်ခဲ့တာပါSerena Williams ဟာ Australian Open ကို9ချိန် Wimbledon ကို9ချိန် American Open ကို6ချိန်ပြင်သစ် Open ကို3ချိန်နဲ့ Grand Slam ပြိုင်ပွဲတိုင်းကိုကိုယ်ဆွဲထားတာဖြစ်ပါတယ
်ဗုဒ္ဓရင်းညတိုင်းထုတ်လွှင့်ပေးတဲ့အားကစားဆန်ရသတင်းအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ကြာတာဗဒေးနှစ်မနဲ့ထုတ်လွှင့်မဲ့ Radio အစီအစဉ်ကိုတော့မြန်မာစံတော်ချိန်မနဲ့6နိုင်ကနေ9နိုင်အထိ line to meter 30 40 50နဲ့ line လာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုကိုကြော်ကြော်သိင်ကြီးညာပေးပါမယ်ရှင
်။မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်လူနည်းစုတွေဂျုံတွေ့ခံစားရတဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေဟာလူသားမှုအပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုအဆင့်အထိဖြစ်ပေါ်ရှိတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးကဒီကနေ့မှပဲပြောလိုက်ပါတယ်။ဆိုရပြီးနှစ်ပေါင်းများစွာဖြစ်လာတဲ့နှိမ့်ဆက်ညှဉ်းပန်းမှုအခြေအနေနောက်ခံမှာလူ့ခွင့်ရေးချုပ်ပေါက်တဲ့ဆိုတာရဲ့ပြင်းထန်မှုဟာသူတို့တော့လူသားမှုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုအဆင့်အထိမြောက်နိုင်ပေါ်ရှိတယ်လို့ဆိုပြီးဒါဟာအင်္ဂလာရာဇဝတ်တရားခုံရုံး ICC ကကင်တွယ်လုံဆောင်ခွင့်ရှိတဲ့အခြေအနေဖြစ်နေပါတယ်လို့မဟာမင်းကြီးအယ်ဟူစိန်ကပြောပါတယ်။မြောက်ကိုရီးယားကမကြာသေးခင်ကပဲပဲ့ထင်းတုံးကြီးတွေဆန်သက်ပြစ်လွတ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးကုလသမဂ္ဂလူညွန့်ရေးကောင်စီမှဒီကနေ့တကယ်ပိတ်အစည်းအဝေးလုပ်ဖို့ရှိပါတယ်။ထိတ်တဲ့ရင်ဆိုင်တွေ့တာမျိုးကိုရှောင်ကြဖို့မြောက်ကိုရီးယား၊တောင်ကိုရီးယားနဲ့အမေရိကန်တို့ကိုတရုတ်ကတောင်းဆိုထားစီမှာပဲအခုလိုလူညွန့်ရေးကောင်စီအစည်းအဝေးလုပ်မှာပါ။မြောက်ကိုရီးယားဘက်ကနျူကလ িয়ার နဲ့ဒုံးကြီးဆန်သက်တာတွေကိုရပ်ဆိုင်ပြီးအပြန်အလှန်အားဖြင့်အမေရိကန်နဲ့တောင်ကိုရီးယားတို့ကပူးတွဲစီရေးလေ့ကျင့်မှုတွေကိုရပ်ဆိုင်ဖို့အတွက်တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကအဆိုပြုထားပါတယ်။တောင်ကိုရီးယားသမ္မတဘာကွန်လေးကိုရေးယူဖို့ကိစ္စအဆုံးဖြတ်ချက်ကိုလာမယ့်တောက်ကြနေ့မှာချမှတ်မယ်လို့တောင်ကိုရီးယားနိုင်ငံရဲ့အမြင့်ဆုံးတရားရုံးကကြေညာပါတယ်။ဒီဆုံးဖြတ်ချက်ကိုရုပ်မြင့်တန်ကြားကနေတိုက်ရိုက်ထုတ်လွှင့်သွားမယ်လို့လည်းဖွဲ့စည်းပုံတရားရုံးကဒီကနေ့မှပြောပါတယ်။တောင်ကိုရီးယားလွှတ်တော်အမတ်တွေကတော့ပြီးခဲ့တဲ့ဒီဇင်ဘာလကတည်းကသမ္မတဘာကွန်လေးကိုအကြက်ပြတ်ချဆမှုအရှုပ်တော်ပုံနဲ့ယာရုကနေဖယ်ရှားဖို့မဲခွဲဆုံးဖြတ်ထားတာပါ။သမ္မတဒေါ်နယ်ထရမ့်ကိုကန့်ကွက်ဆန္ဒပြကြမယ်အမျိုးသမီးမပါတဲ့တနေ့တာလို့ဆိုရမယ် A day without a woman ဆိုတဲ့ဆန္ဒပြဝင်မှာပါဝင်ဖို့ကြောင်းသွားမှာမဟုတ်ဘူးလို့ဆရာဆရာမတွေကပြောထားတာကြောင့်အမေရိကန်နိုင်ငံကအစိုးရကြောင်းအများပြားဒီကနေ့မှပိတ်ထားရဖို့ရှိပါတယ်။ဂျာမနီနဲ့တူရကီနိုင်ငံတို့အနေနဲ့နိုင်ငံခြားဆက်ဆံရေးတိုးတက်လာတာကိုမြင်ကျင်ကြပါတယ်လို့ဂျာမန်နိုင်ငံသားရေးဝန်ကြီးစစ်ကမဂါဘရီယဲကဒီကနေ့ပြောပါတယ်။နိုင်ငံခြားသတင်းတစ်ပတ်ကြာအငင်းပွားခဲ့ကြပြီးတဲ့နောက်တူရကီနိုင်ငံသားရေးဝန်ကြီးမဲဗလူကာဗူဆိုဂလူနဲ့ပါလီမျိုးတော်မှာအစည်းအဝေးတစ်ခုလုပ်ပြီးဂျမန်နိုင်ငံသားရေးဝန်ကြီးကသတင်းတော်တွေကိုအဲ့လိုပြောတာပါ။နိုင်ငံဆက်ဆံရေးပုံမှန်မဟုတ်တာကြောင့်ဆက်ဆံရေးကောင်းရှိခဲ့တဲ့အစဉ်လာကိုအမှတ်ရဖို့အရေးကြီးတယ်လို့မစ္စတာဂါဘရီယယ်ကပြောပါရခင်ဗျာ
။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လုပ်ရေးမူကမအီတန်းစင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီကဲလ်ဒူဗန်စကီဖြစ်ပါတယ်။ကျမရှားဖောင်ပါ။ VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုည9နာရီကနေ10နာရီထိ line to meter 24253250နဲ့ဖိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။တော်ရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.